Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ American ပြည်တော်စုမြို့တော် Washington DC ကနေ2024ခုနှစ်ဇူလိုင်လ10ရက်တနင်္လာနေ့မနက်ပိုင်း6:00နာရီကနေ9:00နာရီအထိ VOA မြန်မာပိုင်းရုပ်သံအစီအစဉ်တွေကိုစတင်ထုတ်လွှင့်နေပါပြီ Radio ကလည်း Lite Meter 24 40နဲ့51 Lite Meter 190အပြင် VOA Website YouTube နဲ့ Facebook စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်ကျွန်တော်တမောင်သားမှာ
Israel ဝန်ကြီးချုပ်နှုတ်ထွက်ဖို့နဲ့အဖြစ်အခါရစရဲလို့ဖို့တိုင်းပြည်တော်လမ်းမကြီးတွေပိတ်ဆို့ပြီး Israel ဆန္ဒပြသူတွေကတောင်းဆိုနေကြပါတယ်။ပြင်သစ်ပါလီမန်ရွေးကောက်ပွဲမဲရလခံမှန်းချက်တွေအရလွတ်တော်အနေအများစုကိုလက်ဝဲညွှန်ပေါင်းအဖွဲ့ကမထင်မှတ်ပဲအသာစီရနေပါတယ်။တန်ရွဲဒေတာတိုက်ပွဲတွေအတွင်းစစ်ကောင်စီတပ်အလောင်း400ကျော်နဲ့လက်နက်ခဲယံအမြောက်များတင်စီရမိတယ်လို့ AAR ခသတ်တော်ကထုတ်ပြန်ပါတယ်။
အဲ့ဒီလိုထိတ်တန့်ရောက်သတင်းတွေဖြင့်ထိုင်းနိုင်ငံကဘောင်ကောင်းမြို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမှာမင်းကြီးရုံး UNHCR ရှေ့ကဆန္ဒပြပွဲသတင်းစောင့်ပါကိုလည်းကြားကြရမှာပါအပတ်စဉ်အစီအစဉ်မှာတော့ Democracy ဆွေးနွေးကကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းကျယ်မှတ်စုများဒီမှာပြည်မပေးစာနဲ့ထူးခြားစံပြသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားမှာရှိပါတယ်အခုရင်းဆုံးတော့ဒီကနေ့နဲ့ထိတ်တန့်ရောက်သတင်းတွေကိုကိုသားညူကပြောပြပါဦးမယ်
ဟမတ်စ်နဲ့အစ္စရေးစစ်ဟာအခုတနင်္လာနေ့ဒီမှာကုလပြည်လာချိန်မှာပဲအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟူးနှုတ်ထွက်ဖို့နဲ့အပြစ်ခတ်ရစေးတွန်းအားပေးတဲ့အနေနဲ့တိုင်းပြည်တစ်ဝှမ်းလမ်းကြီးတွေကိုပိတ်ဆို့ပြီးတော့အစ္စရေးဆန္ဒပြသူတွေကတောင်းဆိုဆန္ဒပြကြပါတယ်။ပြီးခဲ့တဲ့2အောက်တိုဘာလ9ရက်နေ့ဟမတ်စ်တို့စပြီးတော့ပထမဆုံးဒုံးကျည်နဲ့ပစ်တဲ့အချိန်မနေ့6:29မိနစ်မှာဒီတနင်္လာနေ့ပိတ်ဆို့ဆန္ဒပြပွဲကိုစတင်ပါတယ်။အော်တိုဘလ9ရက်နေ့တိုက်ခိုက်မှုတွေမှာတော့လူ1200သေဆုံးပြီးတော့250လောက်ဒဇဂန်ဖြစ်နေဖမ်းဆီးခံခဲ့ရတာပါ။အစ္စရေးဆန္ဒပြသူတွေဟာလမ်းမကြီးတွေကိုပိတ်ဆို့ခဲ့ပြီးတော့အစ္စရေးလွှတ်တော်အမတ်တွေရဲ့နေအိမ်တွေရဲ့အပြင်ဘက်မှာလည်းဆန္ဒပြပါတယ်။ဂါဇာနဲ့နေကြာဆက်မှာတော့တပ်ဖြတ်ဖမ်းဆီးခံရသူတွေကိုရည်ညွှန်းပြီးတော့အမဲရောင်နဲ့အဝါရောင်မိုးပြန်ပူပေါင်း1500ကိုအစ္စရေးဆန္ဒပြသူတွေကလွှတ်တင်ခဲ့ပါတယ်။ဒီတောတွင်းမှာပဲအစ္စရေးနဲ့ဟမတ်စ်အပြန်အလှန်တိုက်ခိုက်မှုတွေရှိခဲ့ပြီးတော့အစ္စရေးလေကြောင်းတိုက်ခိုက်မှုကြောင့်ပါလက်စတိုင်း9ဦးထက်မနည်းသေဆုံးခဲ့ရပါတယ်။အစ္စရေးလေကြောင်းတိုက်ခိုက်မှုကြောင့်ဟမတ်စ်ကခံထားတဲ့ဒုတိယလူသမိုင်းဝင်ကြီး Ihab El Gassein နဲ့ဂါဇာမြို့အနောက်ဘက်ချမ်း Christian စာသင်ကျောင်းတစ်ခုကလူ3ဦးသေဆုံးတယ်ဆိုပြီးတော့ဟမတ်စ်သတင်းမှကြေညာသွားခဲ့ပါတယ်ခင်ဗျာ။ပြည်ထောင်ပါလီမန်ရွေးကောက်ပွဲမဲရလခံမှန်းချက်တွေရတော့လွှတ်တော်နေရာအများစုကိုလက်ဝဲညွန်ပေါင်းအဖွဲ့ကမထင်မှတ်ပဲအသာစီရနေပါတယ်။လက်ရှိသမ္မတအီမန်နီယယ်မက်ခရွန်ရဲ့အလေလက်ဝါဒီပါတီကဒုတိယနေရာမှာရှိပြီးတော့လက်အဆုံပါတီကတတိယလိုက်ပါတယ်။ဒါပေမဲ့တဖွဲ့ဖွဲ့ကအများစုအနိုင်ရမှုမရှိရင်တော့ပြည်ထောင်မှာနိုင်ငံရေးနဲ့စီးပွားရေးအကျပ်ရမှုတွေရှိလာနိုင်ပါတယ်။ရွေးကောက်ပွဲနောက်ဆုံးရလဒ်တွေကတော့တင်းလာနေအစောပိုင်းထိထွက်လာနိုင်ခြင်းမရှိသေးပါဘူး။မဲရလခံမှန်းချက်တွေရလက်ရဆုံးပါတီကလွှတ်တော်နေရာတွေပူအနိုင်ရလာပြီးမြဲမူလမျှော်မှန်းထားသလိုတော့ဖြစ်မလာခဲ့ပါဘူးအခုဒီပြင်သစ်ပါလီမန်ရွေးကောက်ပွဲဟာဆိုရင်ယူကရိန်းစစ်ပွဲကမ္ဘာတိုင်ငင်းတမန်ကင်းနဲ့ဥရောပစီးပွားရေးတည်ငြိမ်မှုတွေပေါ်တက်ရောက်လွှမ်းမိုးမှုရှိလာပါပါအခုရွေးကောက်ပွဲရလဟာပြင်သစ်လွှတ်တော်ကိုဘယ်သူဥဆောင်မလဲဆိုတာနဲ့ဝန်ကြီးချုပ်နေရာကိုအဆုံးဖြတ်ပေးရမှာဖြစ်ပါတယ်လက်ရှိသမ္မတမက်ခရွန်ဟာသူ့ရဲ့ပြည်ထောင်မူဝါဒတွေအများစုမှာလက်ရှိဝန်ကြီးချုပ်ရဲ့စန့်ကျင်ကန့်ကွက်မှုတွေရင်ဆိုင်နေရတာပါလက်ရှိပြင်သစ်ဝန်ကြီးချုပ်ဂါဘီယယ်အတယ်ကတော့အခုတင်းလာနေကြရင်တော့သူနှုတ်ထွက်လာကိုသမ္မတမက်ခရွန်ထံတင်သွင်းမယ်လို့ပြောပါတယ်။ဒါဟာမထင်မှတ်ထားတဲ့နိုင်ငံရေးအခြေအနေတရားဖြစ်တယ်လို့လည်းဝန်ကြီးချုပ်အတယ်ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားခဲ့ပါတယ်ခင်ဗျာ။အခုတင်းနည်းနေမှာတော့ဒီလာမယ့်ရွေးကောက်ပွဲအတွင်းဒီအချိန်နဲ့ရှင်ပြန်ရပွဲရှိတဲ့ပန်ဆယ်ဗေးနီးယားပြည်နယ်ကိုသမ္မတဂျိုးဘိုက်တန်တွားရောက်ခဲ့ပါတယ်။လာမယ့်နိုဝင်ဘာရွေးကောက်ပွဲမှာပြိုင်ဘက်သမ္မတဟောင်းထရမ့်ကိုနိုင်ရဖို့သူ့မှာစိတ်ပိုင်းဆိုင်ရာယူပိုင်းဆိုင်ရာကြမ်းမှာကြန့်ခိုင်မှုရှိတယ်ဆိုတာကိုအလျင်မြန်ပြသရမယ်ဆိုပြီးတော့ဒီမိုကရက်ခေါင်းဆောင်တချို့ကတောင်းဆိုနေချိန်မှာပဲသမ္မတဘိုက်ဒန်ဟာနောက်ထပ်ရွေးကောက်ပွဲအနိုင်ရရှိဖို့ကြိုးပမ်းဆောင်နေပါတယ်။အသက်81နှစ်အရွယ်သမ္မတဘိုက်ဒန်ဟာဖီလာဒဲဖီးယားမှာရှိတဲ့လူမဲဖျားအကြောင်းကိုသွားပါတယ်။သူဟာအသက်40အရွယ်လောက်ထင်ရပေမဲ့အတော်တင့်အတွေ့အကြုံဖြတ်သန်းမှုရှိပါတယ်ဆိုပြီးတော့အဲဒီကစူဝေးဝတ်ပြုနေသူတွေကိုရဲမောမောနဲ့နောက်ပြောင်စကားပြောခဲ့ပါတယ်။သူ့ရဲ့ယူမန်ချက်ကအမေရိကန်တွေပြန်ပြီးတော့ညှဉ်းညွတ်ကြဖို့ဖြစ်ပြီးတော့အမေရိကန်ပြည်အောင်စုရဲ့အနာဂတ်အတွက်သူ့မှာယုံကြည်ကြည်ရှိတယ်ဆိုတာကိုပြောဆိုပြသပါတယ်။အဲဒီနောက်တော့ပန်ဆယ်ဗေးနီးယားပြည်နယ်ရဲ့မြို့တော်ဟာရစ်ဘတ်ကိုသမ္မတဂရော့ဂျီလ်ဘိုက်ဒန်နဲ့တူသွားရောက်ပါတယ်။ပြီးခဲ့တဲ့စကားစစ်ထိုးပွဲအတွင်းပြိုင်ဘက်သမ္မတဟောင်းထရမ့်ကိုထိထိရောက်မတုံ့ပြန်နိုင်တာတွေအပေါ်မှာဘဝင်မကျဖြစ်တာတွေရှိခဲ့ပေမဲ့သူကတော့ယူကောက်ပို့လို့ဆက်ပြီးတော့ရှင်ပြန်သွားမယ်လို့သမ္မတဘိုက်ဒန်ကအခိုင်အမာပြောနေပါတယ်ခင်ဗျာ။
ဒီလိုရင်မရီက FM တမ်းမတ်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ5.24kHz 12.13 MHz 5.40kHz 14.13 MHz 5.51kHz 5.85 MHz နဲ့လိုင်းလမ်းမီတာ190kHz 1.505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တိုင်းရဲ့မနေ့ပိုင်းနိုင်ငံတကာသတင်းတွေကိုဆက်လက်တင်လွှင့်နေပါတယ်စံတွဲဒေသတဝိုက်တိုက်ပွဲတွေတမှာစစ်ကောင်စီတပ်အလောင်း400ကျော်နဲ့လက်နက်ခဲယမ်းအမြောက်များကိုသိမ်းဆည်းရမိတဲ့ဆိုပြီးတော့ EE ရခတ်တပ်တော်ကထုတ်ပြန်ပါတယ်။တန်တွဲလေစီပါဝင်တန်တွဲမျိုးဝင်းကျင်စစ်ကောင်စီတပ်စခန်းတွေတရင်ဌာနချုပ်တွေကို EE ဘက်ကသိမ်းပိုက်ရရှိထားပြီးတော့တန်တွဲမျိုးကိုသိမ်းယူဖို့လက်ကျန်စစ်ကောင်စီတရင်တစ်ခုပဲကျန်တော့တယ်ဆိုပြီးတော့ EE သတင်းပြန်ကြားရေးကထုတ်ပြန်ပါတယ်။တန်တွဲမျိုးကိုသိမ်းယူဖို့တိုက်ပွဲတွေပြင်းထန်နေစေရှိပြီးတော့ရခတ်တပ်ရဲ့မျိုးသိမ်းတိုက်ပွဲတွေမှာခက်ခဲတဲ့မျိုးသိမ်းတိုက်ပွဲတရားဖြစ်တယ်လို့လည်းဆိုပါတယ်။စစ်ကောင်စီတပ်မတိုင်ရင်းနေပြင်ဘင်္ဂလားပင်လယ်ပြင်မှာတပ်ဆွဲထားတဲ့စစ်သင်္ဘော5ဆင်းပါတဲ့စစ်ရင်အုပ်စုကပါလက်နက်ကြီးပစ်ကူလေကြောင်းပစ်ကူတွေနဲ့စစ်ကောင်စီဘက်ကတန်တွဲမျိုးကိုခုခံကာကွယ်ခဲ့ကြတယ်လို့ EA ကထုတ်ပြန်ပါတယ်။ရခိုင်တိုက်ပွဲသတင်း EA ထုတ်ပြန်ချက်ပေါ်မှာစစ်ကောင်စီဘက်ကတစုံတရာတုတ်ပြန်တာမတွေ့ရသေးသလိုရခိုင်တိုက်ပွဲနောက်ဆုံးချိန်နည်းနဲ့ပတ်သက်လို့လည်းထုတ်ပြန်တာမျိုးရှိသေးပါဘူး။ဒါပေမဲ့ဘင်္ဂလားဒေ့ရှ်နဲ့စိန့်ပါတင်ကျွန်းကိုကူတန်းသွားလာနေတဲ့ UND အနေနဲ့ဘင်္ဂလားဒေ့ရှ်အစိုးရဝန်ထမ်းတွေတင်ဆောင်လာတဲ့ဘင်္ဂလားဒေ့ရှ်ကမ်းခြေစောက်ရေရင်နဲ့ရပ်ဖက်ရေရင်ချုပ်ကိုအီဘက်ကနေပြီးတော့ပြစ်ခတ်ခဲ့တယ်ဆိုပြီးတော့စစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်။စိန့်မာတင်ကျွန်းဟာမြန်မာဘင်္ဂလားဒေ့ရှ်နိုင်ငံခြားပိုင်နဲ့အငင်းပွားမှုရှိခဲ့တဲ့နေရာလည်းဖြစ်ပါတယ်ခင်ဗျာ။အိန္ဒိယဦးကြီးချုပ်နရင်ဒရာမိုဒီဟာအခုတနင်္လာနေ့နေမှာတော့ဒီသီခါမှာခင်ဗျာအခုတနင်္လာနေ့မှာတော့ရုရှားနိုင်ငံကိုနှစ်ရက်ကြာခီးစဉ်သွားရောက်မှာဖြစ်ပါတယ်။ရုရှားကအိန္ဒိယပြိုင်ပွဲတရုတ်နဲ့ဆက်ဆံရေးထဲထဲဝဝင်ရှိနေတဲ့အချိန်မှာပဲအိန္ဒိယနဲ့ဆက်ဆံရေးကိုလည်းဆက်ထိန်းထားပါတယ်။အခုအင်္ဂါနေ့မှာတော့အိန္ဒိယသမ္မတနဲ့ရုရှားသမ္မတပူတင်တို့ထိပ်သီးအစည်းအဝေးလုပ်ဖို့စီစဉ်ထားပါတယ်။အိန္ဒိယဟာအမေရိကန်နဲ့နီးနီးကပ်ကပ်မိတ်ဖက်ဆက်ဆံရေးထူထောင်လာချိန်မှာပဲရုရှားနဲ့အိန္ဒိယရေရှိမဟာမိတ်ဖြစ်ဆက်ရှိနေဖို့တံပြန်လှုပ်ဆောင်မှုဖြစ်မယ်ဆိုပြီးတော့အိန္ဒိယနိုင်ငံကြီးအကဲခတ်တွေကသုံးသပ်ပါတယ်။အိန္ဒိယရုရှားဆက်ဆံရေးဟာအရေးကြီးတယ်ဆိုတာကိုပြသဖို့နဲ့တရုတ်နဲ့ရုရှားဆက်ဆံရေးဟာအိန္ဒိယနဲ့ဆက်ဆံရေးကိုထိခိုက်စေမှာမဟုတ်ဘူးဆိုတာကိုအိန္ဒိယဘက်ကပြဖို့ရည်မှန်းတယ်လို့ Indo-Pacific ဒေသလေးလာရေး Kalinga Institute ထူထောင်သူ Chintamani Mahapatra က VOA ကိုပြောဆိုပါတယ်။ရုရှားအနေနဲ့ယူကရိန်းကိုကျူးကျော်ပြီးတဲ့နောက်အိန္ဒိယရုရှားပထမဆုံးထိပ်သီးအစည်းအဝေးလည်းဖြစ်ပါတယ်။ယူကရိန်းကိစ္စမှာအိန္ဒိယနိုင်ငံဟာကြားနေရပ်တည်ပါတယ်။စစ်ပွဲကိုကန့်ကွက်ရှုံးချတာမျိုးမလုပ်သလိုပဲရုရှားကိုအရေးယူတန်ခတ်ပိတ်ဆို့မှုတွေပါလဲမပါဝင်ခဲ့ပါဘူးခင်ဗျာ။မဆုပဇက်ခရန်ဟာအီရန်နိုင်ငံရဲ့ကိုယ်မြောက်သမ္မတဖြစ်တဲ့ဩဂတ်စ်လဆိုပိုင်းပါလီမန်ရှေ့မောက်မှာကျန်းသက်စာဆိုမယ်လို့အိန္ဒိယနိုင်ငံပိုင်းဒီခါမှာအီရန်နိုင်ငံပိုင်းသတင်းကကြေညာပါတယ်။လာမယ့်ဩဂတ်စ်လ4ရက်ဒါမှမဟုတ်5ရက်နေ့မှာသမ္မတကျန်းသက်စာဆိုပွဲရှိဖို့လို့ပို့ရှိတယ်လို့ပါလီမန်စဘာပတိအဖွဲ့ဝင်တူဦးကိုကိုးကားပြီးတော့IRND အီရန်သတင်းကကြေညာသွားတာဖြစ်ပါတယ်။အရင်နောက်အစိုးရဖွဲ့ဝင်စင်းကိုလွှတ်တော်ကိုတင်သွင်းဖို့15ရက်အချိန်ရမယ်လို့ဆိုပါတယ်။ရွေးချယ်ခံအီရန်သမ္မတအနေနဲ့အခုလိုမျိုးကြမ်းတက်စာမဆိုခင်မှာတော့အီရန်နိုင်ငံရဲ့အုပ်ဆောင်ခေါင်းဆောင်ရဲ့တရားဝင်ထောက်ခံအသိအမှတ်ပြုမှုယူရပါဦးမယ်။အီရန်နိုင်ငံဖွဲ့စည်းပုံအရအီရန်သမ္မတဟာနိုင်ငံကြီးကဲမဟုတ်ဘဲနဲ့အီရန်ရဲ့အချွင့်မဲ့အာဏာဟာနှစ်ပေါင်း35နှစ်ကြာအုပ်ချုပ်လာတဲ့နိုင်ငံအုပ်ဆောင်အယတ်တိုလာအလီခွန်မနီထံမှရှိပါတယ်။ပါစက်ကီယန်ဟာပြီးခဲ့တဲ့ဒီကြောပြန်သမ္မတရွေးကောက်ပွဲမှာနိုင်ရပြီးတော့မီလာတွင်လေရင်ပြတ်ကျတည်ဆုံသွားတဲ့သမ္မတရက်စီနီယာမှာအစားထိုးဝင်ရောက်မှာဖြစ်ပါတယ်။ပြီးခဲ့တဲ့တောက်ချာနေ့ဒီကြောပြန်ရွေးကောက်ပွဲမှာတော့အသက်69နှစ်အရွယ်ပါစက်ကီယန်ဟာထောက်ခံမှု16တန်းရပြီးတော့ရာဂိုင်နှုန်းအဖြစ်54ရာဂိုင်နှုန်းနဲ့အနံ့ရခဲ့တာဖြစ်ပါတယ်။သူ့ရဲ့ပြိုင်ဘက်ဂျယ်လီလီကတော့ထောက်ခံမဲ့73တန်းရာဂိုင်နှုန်းအဖြစ်54ရာဂိုင်နှုန်းရခဲ့ပါတယ်။မဲပြီးတဲ့အရေးအတွက်ကတော့တန်း30နီးပါးရှိပါတယ်ခင်ဗျာ။
ထိတဲ့အောင်သတင်းတွေကိုကိုသားညိုကကြေညာပေးခဲ့တာပါအခုတော့သတင်းဆောင်ပါတွေကိုတင်ပြပါမယ်ထိုင်းနိုင်ငံဘန်ကောက်မြို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမှမင်းကြီးဦး UNHCR ရုံးရှိမြန်မာနိုင်ငံကရွှေ့ပြောင်းလာသူတွေကစာရပြခဲ့ကြပါတယ်မြန်မာရွှေ့ပြောင်းအလို့သမားတွေကကုလသမဂ္ဂနဲ့ထိုင်းဝန်ကြီးချုပ်ကိုအချက်3ချက်လှုပ်ဆောင်ပေးဖို့ဇူလိုင်လ9ရက်နေ့ UNHCR ရုံးရှိမှာစာရပြတောင်းဆိုခဲ့ကြတာပါဒီသတင်းကို VOA သတင်းတော်မအေးမာကသတင်းပေးပို့ထားပါတယ်
မြန်မာစစ်ကောင်စီဘက်ကတောင်းဆိုချက်တွေကြောင့်မြန်မာရွှေပြောင်းလူသမားတွေအတွက် Certificate of Identity လို့ခေါ်တဲ့မိသူမိဝါဖြစ်ကြောင်းအထောက်ထားလုပ်ပေးတဲ့စင်တာတွေအားလုံးကိုဇူလိုင်လ9ရက်နေ့မှာပိတ်မယ်ဆိုပြီးထိုင်းလူသမားဝန်ကြီးဌာနကကြေညာခဲ့ပြီးတဲ့နောက်မှာဇူလိုင်လ9ရက်နေ့မှာပဲဘန်ကောက်က UNHCR ရုံးရှိမှာမြန်မာလူသမားတွေစုပေါင်းပြီးဆန္ဒထုတ်ဖော်ခဲ့ပါတယ်
Do you want to move on? ตนาปะบวยกูอู้ส่งเกเรไบรท์ฟิวเจอร์อภเวกอัจฉะ 3 เจ็ดตองสุเกเรสุบิอู้ส่งดูอู้ผิดเตโกสุระกีรีกะอะคูโลเปียวสุตวาระเนาะเราก็ดีอ่ายวยยงบ่เปียเนาะยวยยงยวยยงมาตนาทุบเปียวผิดเตอ่าตองเนี่ยไอ้กะรอเมนควายก็ตองเสร็จสิละบ่เปียเนาะปฐมอัจฉะก็รออะดิบาติจัมพูเนี่ยเบเน่เมบ่เปียอ่าดีซีไอดิมะลุบ่เปียเนี่ยอัจฉะก็ดิเน่เสร็จมาสิเด เซเปตุกะซิปิงลีชาวตุกะเดเรโคโลบะโลวาดูตาชิซาดาบ่เปียโอเคอ่าที่อ่ะตะเฉกก็รอที่เราเนี่ยมาနိုင်ငံရဲ့မြန်မာနိုင်ငံသားတွေရဲ့ကြေညာဘောဗျာဆန်းနေကမှာရှင်မြန်မာနိုင်ငံသားရဲ့ကြေညာဘောအန်ယူဂျီအစိုးရနဲ့လက်နက်ကန်အဖွဲ့စီဒီမိုကရေစီဘက်ကဘောเนาะအဲသူတို့เนี่ยပူးပေါင်းပြီးမှဖြည့်ရှင်းပေးတာဗောဗျာ
มีดูมีวาผิดจาอถอกตาสาอุสาร์ติฟิเคทออไอเดนติตี้ซีไอทุบไปแล้วสันตาริโกไปปีญาติตันยงมาเวอะริสาอุติทุบยะเมซูยิงอะแค่แค่ริชื่อไหนเนะโลเลตูก็เสร็จเปียวปะบาเดซีไอยงนี่ไปตาก็รอไปตาก็ไปปีตัวดีจ้ะอะตะเดดีตูโลสายะบ่เนาะอะชิคุโลไปเมดันเนอะอะกูอะดีงายะเนบะเลตะทุบบ่รอดิสมุทรสาคอมาคณะตะยกขึ้นเอาดิเนี่ย ก็รอดีอ่ะไก่ย้อมมาหลายมาจ่มมาครับอ่าเคเคมอนเคเคก็อายอีกเลยครับที่เราว่าอ่าเนจ่อลายอ่ะมั้ยอลุติโหนาพี่มาหลายอ่ะมั้ยเนาะกาคะดิกုံมั้ยปะสันนี่ลงว่ากုံจะมั้ยเนาะแต่ที่อ่าป้วยซ้าดิแหละปูพี่มากုံซ้ามั้ยป้วยซ้าใกล้ซ้าดิแหละสรุปว่าเดี๋ยวอุตส่าห์ก็เราพี่ดูๆดูเลยลงว่าทุกข์ไปเนี่ยเอาล่ะครับสรุปไอ้เรา
တော့ဟောမို့ခဲ့တာစန့်ကျင်တဲ့ပုံစံနဲ့ကျွန်တော်ကပတ်တစ်ခုတည်းပဲတောင်းဆိုတာဒီနာယုတ်ပုံပေါ့ဗျာဝီဂျီကိုပရိုင်မင်းနစ္စတာလာဒီကြီးချုပ်ဟုတ်ကဲ့အလုသမားတွေဆန္ဒပြတောင်းဆိုမှုတွေထဲမှာတိုင်းဘက်ကလုပ်ပေးတဲ့တိုင်းအောင်ကတစ်ခုတည်းနဲ့အလုသမားလက်မှတ်တွေကိုသာပြုလုပ်ပေးဖို့စစ်ကောင်စီနဲ့ပူးပေါင်းဆောင်ရွက်တာတွေမလုပ်ဖို့မြန်မာစစ်ကောင်စီကိုမြန်မာလုံသမားတွေ
ဲ့အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြားရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အကျက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှဖြန်တွေကိုတောင်းကြပြတာတွေကတည်င်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်။ကျမတို့ VOA ကအန်ရဲ့ကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ်။ VOA American အတန်းကသတင်းမှန်တွေကိုဗက်ပေါင်းစုံကတင်ပြပေးနေပါရဲ့ရှင
်။ခုတော့ပတ်စဉ်စီစဉ်တွေကိုတင်ပြပါတော့မယ်။ဆရာသာသိမ့်ပြီးအကျန်းဖက်ဖြစ်တဲ့အုပ်ချုပ်မှုတွေကြောင့်မြန်မာကလေးတွေအများစုဟာအရွယ်နဲ့မမျှစိတ်ပီစီမှုကိုပြင်းထန်ခံစားနေရတဲ့အကြောင်းစိတ်ကျန်းမာရေးပညာရှင်ဒေါက်တာ K က VOA ကိုပြောပါတယ်။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာဖွင့်နေထားတဲ့မြန်မာပြည်သားတွေစိတ်ကျန်းမာရေးနားခိုစရာ PDA Joy House မှာစေနာဝန်ထမ်းလုပ်ကိုင်နေတဲ့ဒေါက်တာ K ကိုမန်ရင်ချင်းနိုင်ကအခုလိုတွေ့ဆုံမိန့်ထားပါတယ်။
မင်္ဂလာပါရှင်ကျမရောက်ရှိနေတဲ့နေရာကတော့မဲဆောက်မြို့က Joy House PTA ပဲဖြစ်ပါတယ်မဲဆောက်မှာရောက်နေတဲ့မြန်မာအတိုင်းဝိုင်းအတွက်ပေါ့လေဒါသူတို့ရဲ့ဒီအထူးသဖြင့်တော့စိတ်ပိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့ဒါကူစားပေးနေတဲ့နေရာလို့လည်းပြောရမှာပါအဲ့တော့ဒီနေရာမှာဆိုလို့ရှိရင်ကလေးတွေကိုအသက်အရွယ်လိုက်ပေါ့လေသူတို့ကိုသင်တန်းပေးတယ်အဲ့လိုပေးတဲ့နေရာမှာဒီမြန်မာနိုင်ငံမှာဆရာနာတင်ထားတဲ့မြန်မာနိုင်ငံမှာရင်ဆိုင်ခဲ့ရတဲ့ဒီမိသားစုတွေမိသားစုလိုက်ထွက်ပြေးလာရတာတွေနောက်တစ်ခါကျတော့ဒီအခုမဲဆောက်မှာရှိနေတဲ့မြန်မာဒီရွှေပြောင်းအလုပ်သမားတွေပေါ့နော်သူတို့တွေရဲ့ဒီမိသားစုတွေသူတို့ကလေးတွေကဒီမှာ Joy House ဆိုတဲ့ PTA မှာလာရောက်ပြီးတော့ပေါ့လေကလေးတွေအတွက်သူတို့ သင်တန်းပေးတာတွေမှာလာပြီးတော့တက်ရောက်ကြတာတွေရတယ်အထူးသဖြင့်တော့ဒီစိတ်ပိုင်းဆိုင်ရာနဲ့ပတ်သက်တဲ့အစီအစဉ်တွေကိုသူတို့ပြုလုပ်ပေးပြီးတော့ကလေးတွေကိုကူညီနေတာတွေ့ရပါတယ်သင်တန်းတွေဆိုလို့ရှိရင်လည်းအလွန်စိတ်ဝင်စားဖို့ပဲကောင်းပါတယ်ဒါနဲ့ပတ်သက်ပြီးတော့လည်းကျမတို့ဒီ mindfulness ဆိုတဲ့ဒီစိတ်ပိုင်းဆိုင်ရာနဲ့ပတ်သက်တဲ့ဆရာဝန်ပေါ့လေသူ့ကိုလည်းကျမတို့တွေ့ဆုံမေးမြန်းထားပါတယ
်ဒီနေ့က mindfulness for children ကိုမှ17နှစ်အထက်လေဟုတ်17နှစ်အထက်ကလေးတွေကျမတို့အခုလေ့ကျင့်ရလို့တက်ပေါ့နော်ဗာလေ့ကျင့်ရလဲဆိုတော့အဲ self reflection ကိုကိုကိုအဲကိုရဲ့အဲကျမကလုပ်တာလုပ်နေကြတာကကိုမှာကောင်းတဲ့ကိုရဲ့အားသာချက်တွေကောင်းတဲ့ဟာလေးတွေပေါ့နော်အဲ့ဒါလေးတွေကိုပန်းမွင်လေးတွေတစ်ပင်လေးတွေနဲ့ပုံဖော်ပြီးတော့မှကိုကိုကိုပြန်ပြီးတော့ reflect ပြန်လုပ်တဲ့လေ့ကျင့်လေးလုပ်နေရနော်ဟုတ
်ကဲ့ပါအခုဒီတင်တန်းကိုပြီးတဲ့ခါမှာအသက်အရွယ်ရောအပိုင်းခြားရှိလားရှင
်။အော်ဒီနေ့ကတော့17နှစ်အထက်ကနေမှ15နှစ်ထိပါရှင့်။မနေ့ပြီးခဲ့တဲ့မနေ့ကတော့ဟာ6နှစ်ကနေ17နှစ်ဝင်ငယ်တော့ပေါ့နော်။ဟုတ်။
အဲ့တော့ကလေးတွေကအခုဒီမှာဒီတင်တန်းတွေတက်ချင်းအားဖြင့်ပေါ့နော်။သူတို့ရဲ့အဲ့ရအချိုးတွေပေါ့ထိရောက်နေရအောင်ဘယ်လိုရှိလဲရှင်။
on top on all through တွက်ကိုအဓိကရရှိမာတွေကပို့ပြီးတော့မှအာယုံဆူဆိုင်မှုကောင်းတာနောက်တစ်ခုကကြတော့ဒီတငယ်ချင်းပေါင်းတဲ့တယောက်ကိုတယောက်အလိုချစ်ချစ်ခင်ခင်နဲ့ empathetic ဖြစ်ဖြစ်နဲ့ပေါ့နော်ကိုချင်းစာတရားတွေပေါင်းသစ်ဆန်ရေးတွေအချင်းချင်းပျော်ရွှင်မှုတွေအဲ့ဒါတွေအကုန်လုံးတွက်ကိုရည်ရွယ်ပြီးတော့လုပ်တယ်အဲ့ဒါတွေအဲ့အကျိုးတရားတွေသူတို့ရရှိပါတယ်မှာဟုတ်ကဲ့
အဲ့လိုအယောင်မြင်နေသူတို့ဒီအဓိကတော့သူတို့ကပကြီးဆွဲတာဝင်အဓိကဟိုဟာ
မဟုတ်ဘူးရှင်ကျမတို့တခါတလေကလေးတွေလည်းလုပ်တယ်ကလေးဆောင်ပါပေါ့နော်အဓိကကတော့သူတို့ကိုသူတို့ကိုပြန်ပြီးတော့မှ observe လုပ်နိုင်ခြင်းပေါ့နော်မိမိကိုပြန်ပြီးတော့mindfulness exercise က confidence မျိုးစုံနဲ့ကျမတို့လုပ်တယ်ဟွာရီလည်းပါတယ်သုံးပွေးလုံးလေးတွေပါမယ်အဲ့လိုရွှွန်လုံးလေးတွေပါမယ်ကလေးလုံးလေးတွေပါမယ်အဲ့မှာမှအဒီအရာတွေဆိုလဲကျမကိုပကြီးတင်တာမဟုတ်တဲ့အတွက်ကြောင့်သူတို့ရဲ့ emotion တိုင်းစိုက်တဲ့အရာသုံးခွင့်ရှိတယ်ကို express လုပ်တဲ့အချိန်မှာကိုစိုက်တဲ့အရာနဲ့ကိုသုံးပြီးတော့မှကျမကဒီ emotion လေးကိုခံစားနေရလို့ဒီအခြေဖြစ်ဖြစ်ကိုခံစားနေရလို့ဒီအရာသုံးပါတယ်ဆိုပြီးကိုဖွင့်ထုတ်ခြင်းပေါ့နော်အဲ့ဒါနဲ့ကိုပဲပြန်ပြီးတော့ကိုပြန်ကြည့်တယ်ကြည့်ပြီးမှတတိုင်းထဲမှာပဲစိတ်ကဒီမှာပဲ focus မိနေတယ်မိနေပြီးတော့ဒီနေ့ကတော့အယောင်ဆိုတော့အမြင်နဲ့အမြင်အာရုံနဲ့အထီးတွေးပေါ့နော်တခါတလေကြရင်တော့တို့ exercise တွေလည်းရှိရယ်ဟိုဘယ်လိုလဲ mindful drinking တို့ mindful eating တို့အလုပ်ဟာတွေလည်းရှိရယ
်ဟုတ်ကဲ့အဲ့ဒီခါမှာဒါတို့ဒီလာတက်တဲ့ကလေးတွေကဒီလိုမျိုးသူတို့စိတ်ရဲ့ဟိုပါပေါ့နော်ခံစားမှုလိုက်သူတို့မှာဖြစ်ပေါ်လာတဲ့အကြောင်းတွေနဲ့သူတို့အခုပေါ်ထုတ်ပြီးတော့အလိုတွေဟိုပါပေါ့ရေးဆွဲနေကြတာပေါ့လေ
ဟုတ်
ကျွန်မတို့တွေ့ရဆိုအဲ့ဒါပြီးလို့ရှိရင်သူတို့ဘာကြောင့်ဒါလုပ်တယ်လဲဆိုတာမျိုးဆရာမနဲ့ရောအပြန်အလှန်စကားပြောရရှိလား
ဟုတ်ကဲ့သူတို့အဲ့ဒါလည်းလုံးဝသူတို့ရဲ့လွတ်လွတ်လပ်လပ်ပဲသူတို့ပြောချင်စိတ်ရှိရင်ကျွန်မပြပြောတယ်ဒါမှမဟုတ်ကျွန်မနဲ့နှစ်ယောက်တည်းပြောချင်ရင်လည်းပြပြောတယ်ဒါမှမဟုတ်ကိုယ့်ဟာကိုယ်ပဲမပြောချင်ဘူးဒီတိုင်းလေးပဲထားချင်တယ်ဆိုလည်းရတယ်အကုန်လုံးကအလိုဟို feel free ပဲသွားတယ်သွားရင်လည်းမှအဲ့မှာအဓိကကျွန်မသိချင်တာကအလိုဒါရီကြောင့်မလို့တို့ခံစားချက်ကကောင်းလားမကောင်းလားရဲဆော်လို့ပဲမကောင်းဆိုရင်တခြား exercise တွေကိုကျွန်မဆက်လုပ်တယ်ပေါ့နော်အဆင်ပြေတယ်ကောင်းတယ်ဆိုရင်ဒီနေ့အတွက်ကဒီနေ့ချင်းငန်းမာရမယ်ပြီးသွားတယ်ပေါ့
အဲ့တော့ဆရာမအခုလိုမျိုးဒီစိတ်ပိုင်းဆိုင်ရာပေါ့နော်ဒီစိတ်ပိုင်းဆိုင်ရာကုတုံးလေးနဲ့ပတ်သက်ပြီးတော့အစီအစဉ်ဒီမှာအခုဒီ dry house ကဖွင့်လှစ်တဲ့အဲကျောင်းမှာပေါ့နော်ဒီခေဟာ dry house ကစီစဉ်တဲ့အစီအစဉ်ဒီမှာဆရာမပါဝင်ရတဲ့အကြောင်းရင်းလေးပြောပြပါအောင
်ဒီအပိုင်းကတော့ဘယ်လိုပြောမလဲအခုကျွန်တော်ရောက်ရှိနေတဲ့အမတို့လည်းသိတဲ့အတိုင်းဒီရောက်ရှိနေတဲ့ကျမတို့ရဲ့ဒူဒူပေါ့နော်အဲဒီမျိုးမှာရောက်ရှိနေတဲ့ဒူဒူတွေရဲ့လိုအပ်ချက်အရာရောဒါကိုပြီးတဲ့ခါကျတော့ဒီကျမလုပ်တဲ့အခုထုံးတော်တော်များများရဲ့ပုံစံလေးကတော့ နေ့စဉ်ဘဝအတုံးချတဲ့အချိန်မှာလည်းသူတို့ရင်ဆိုင်ရမယ့်စိတ်ဖိစီးမှုတွေအဲ့ဒီပေါ့နော်နာကျင်မှုတွေကိုဘယ်လိုများဘယ်လိုလေ့ကျင့်ခန်းလေးတွေနဲ့ဘယ်လိုမျိုးအတွေးအမြင်လေးတွေနဲ့တုံ့ပြန်မလဲဆိုတာမျိုးဘယ်လိုမျိုးဒီသူတို့ရဲ့ဘဝကိုအာရုံအသင့်နဲ့ပေါ့နော်စိတ်အင်အားအသင့်နဲ့ဘယ်လိုဆက်ရှောက်မလဲဆိုတဲ့ပုံစံမျိုးတွေကိုမျှဝေပေးခြင်းနဲ့ဒါကြောင့်မလို့လူတို့လိုအပ်ချက်ရရောကျွန်မလုပ်ပေးခြင်းလာကြောင်းရောပေါ့နော်ဒါကြောင့်မလို့ဒီမှာ join ဖြစ်ပါတယ်
ဟုတ်ကဲ့ဆရာ။အဲ့တော့ဆရာမစစတင်တန်းထဲမှာလေဟိုကျမတို့ရှင်းပြခဲ့ပြီပေါ့နော်ဒီဒီစိတ်ပိုင်းဆိုင်ရာတွေမှာကလေးတွေဟိုဘလို့အာမြင့်တင်ပေးသလဲပေါ့နော်စိတ်ပိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့ဆိုတော့အဲ့လိုတင်တန်းတွေကဟိုကလေးတွေရဲ့ဒီအဲ့လိုပေါ့ဆရာမတို့တင်တန်းအစီအစဉ်တွေကြောင့်ထိရောက်မှုတွေပေါ့လေအဲ့ဒါတွေကဘလို့ရှိလဲရှင်
။ဟုတ်ကဲ့အဲ့ဒါကတော့ကျမတို့ဒီgroup session ဆိုပေမဲ့လည်းတယောက်ချင်းစီကိုအလုံးဝအလိုတယောက်ချင်းစီလုံးနေသလိုပဲသူတို့ကိုဂယုဆိုင်ပြီးတော့တောက်လျှောက်ကြည့်ပေးပါတယ်အကြည့်ပေးရင်းနဲ့မှအရင်ဆုံးဒီအရင်ဆုံးလေ့ကျင့်တဲ့ပုံစံလေးကတော့မိမိကိုယ်ကိုအရင်သတိပြုမိဖို့ပေါ့နော်မိမိကအဆင်ပြေနေလားမပြေနေဘူးလားသတိပြုရင်းနဲ့မှဒါလေးကိုယ့်ကိုယ်ကိုပြန်လဲသိရှိပြီဆိုရင်မှကိုက positive ဘက်ကိုဘယ်လိုသွားမှာလဲဆိုတာလေးကိုမှဆက်လက်ပြီးတော့သင်ပေးတယ်အဲ့တော့ကြောင့်မလို့ဒီလိုအရွယ်တွေမှာလုပ်ပေးခြင်းအဖြစ်လဲတောက်လျှောက်သူတို့ရှေ့ဆက်ပြီးတော့သွားရမယ်အဲ့ဒီဘဝလန်ကီးမှာဘလို့ပုံစံမျိုးနဲ့ဘဝမှာတို့အေးချမ်းစွာနဲ့အောင်မြင်အောင်လုပ်မှလဲဆိုရဟာမျိုးလေးတွေကတို့ကိုဖြည့်ပေးနိုင်တယ်ဒီတက်ပို့ပြီးတော့မှကောင်းစေချင်တဲ့ကလေးမျိုးတွေ့ရှိလာရင်လည်းဒီလေးချင်းလေးတွေကိုအသုံးချခြင်းအဖြစ်တော့သူပြန်ပြီးတော့ပြည်လည်သွားမယ်ဘလို့လဲဆိုတော့အပေါင်းအသင်းနဲ့ပြန်နေတတ်တာအချင်းချင်းကိုချင်းစာတရားတွေပြန်ရှိလာတာပြန်ပြီးတော့အလိုဟိုဒီစိတ်ဖိစီးမှုပဲဖြစ်ဖြစ်စိတ်ရှုပ်ရှားပဲဖြစ်တွေ့တဲ့အချိန်မှာမှန်ကန်နဲ့မှန်ကန်စွာတုံ့ပြန်နိုင်တာအဲ့ဒါမျိုးလေးတွေပေါ့နော်အဲ့ဒါလေးတွေကသူတို့ရရှိပါရဲ့ပေါ့
အဲ့တော့ဒီမှာဆရာမတို့အခုဒီ dry house မှာစီစဉ်တဲ့အစီအစဉ်တွေမှာလာပြီးတော့တက်ရောက်တဲ့ကလေးတွေပေါ့နော်အဲ့ဒီကလေးတွေကတော့ဘလို့ကလေးတွေလဲရှင
်ဟုတ်ကဲ့ညာတော့အဖြစ်တော့ဒီအကုန်လုံးသိတဲ့အတိုင်းပဲပေါ့နော်ဒီကျမတို့ဒီ2021ကာလရဲ့နောက်ပိုင်းမှာပဲဒီမှာအများသကျမတို့လူတို့ကအများကြီးစုမိကြတာပေါ့ဒီအဲကြောင့်မလို့အဲ့လိုမျိုးကလေးမျိုးတွေများတာပေါ့နော်ဒီညာတော့အဖြစ်တော့သူ့ရဲ့ငကိုနေရာကနေမှပြောင်းရွှေ့လာရတဲ့အကြောင်းအကြောင်းကြောင့်2021ကာလရဲ့ကိစ္စတွေကြောင့်မလို့ပြောင်းရွှေ့လာရမိဘနဲ့တကွာပြောင်းရွှေ့လာရတဲ့ကလေးတွေများပါတယ်ရှင်ဟုတ်
အဲ့ဒီမှာကလေးတွေရဲ့စိတ်ပိုင်းဆိုင်ရာတန်ရာတွေပါဗောနော်ဒါမိသားတချို့ဆိုရင်ဒါကျမတို့သိတာဆိုလို့ရှိရင်ဒါမိသားစုတွင်မှာအဆင်မပြေတာမျိုးလားဒါမှမဟုတ်ရင်ဒီတခြားပြင်ပကြောင့်မိသားစုပေါ်ထိခိုက်မှုတွေလားဆိုတော့ဘယ်လိုပုံစံမျိုးတွေတွေ့ရလဲရှင
်သူတို့ကတော့အပြောင်းလဲတစ်ခုဘယ်လိုပြောမလဲဒီလိုကဒီအရွယ်မှာရုပ်တရက်တခြားတနေရာကိုရွှေ့ပြောင်းလာရခြင်းဆိုတဲ့ဟာတစ်ခုကတော့လူတိုင်းမှာရှိကြကလေးတိုင်းမှာရှိကြတယ်ပြီးတော့ခုနကမေးတဲ့မေးခွန်းရဆိုရင်မိသားစုတွင်မှလားအပြင်ကလားဆိုရင်အပြင်ကကိစ္စတစ်ခုကြောင့်ပဲအပြောင်းလဲရသူတို့တမိသားစုလုံးကရွေးချယ်လာတဲ့ပုံစံပေါ့နော်အပြင်ကကိစ္စနောက်တစ်ခုဒီမှာရောက်ရင်တော့လေဘဝအတက်ကြီးလိုမျိုးမိဘတွေကလည်းသူတို့ကသူတို့ရုန်းကန်စရာရှိရာရုန်းကန်ရမယ်လှုပ်စရာရှိရာလှုပ်ရမယ်အဲ့မှာမှသူတို့တခြားသောဟိုသူတို့မှတုံ့ကြုံတွေ့လာရသောအဖြစ်အပျက်တွေကလည်းကြောက်နေကြောက်ကမတူဘူးဒါပေမဲ့အဲ့လိုဒီပုံမှန်တိုင်းဟိုရိုးရိုးလေးပဲငယ်ဘဝကြောင်းတက်အသက်ကြီးသွားဆိုတဲ့ပုံစံမဟုတ်တဲ့အချိုးကွေတစ်ခုကိုရင်ဆိုင်လာရတော့ကလေးများဖြစ်ကြတယ်။အဲ့မှာမမီတချို့တော့မိဘကလည်းဟို positive mindset နဲ့လုံးဆရာရှိတာဆက်လုပ်သွားပြီးကလေးကိုအဲ့လိုမျိုးဒီဘာပြောနော်ဟိုသူတို့ကောင်းကောင်း support ပေးနိုင်တဲ့မိဘဆိုရင်လည်းပုံစံတစ်မျိုးကွဲထွက်တယ်။နောက်တစ်ခုတချို့ကြတော့လည်းမိဘကစိတ်ညစ်တယ်ဆိုရင်မိဘရဲ့တုံ့ပြန်မှုကလည်းကလေးကိုတက်ရောက်တယ်ပေါ့အဲ့တော့ external ရော internal ရောကိုသူတို့ကရင်ဆိုင်ရပါတယ်ဟုတ်
အဲ့တော့ဆရာမတို့ဒီ dry house ကနေပြီးတော့ပေါ့နော်ကလေးတွေပါဝင်ဒီအသက်အရွယ်လိုက်လူကြီးတွေပါပါတယ်လို့လည်းသိရပါတယ်ဆိုတော့ဒီအတိအပြင်ဒီစိတ်ခံစားမှုဒီစိတ်ပိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့ဆရာမတို့ဟိုအားပေးတာဖြည့်ဆည်းပေးတာကုသပေးတဲ့စိတ်ပိုင်းဆိုင်ရာကုတုံးတွေပေါ့နော်ဒါတွေကိုလုပ်ပေးတာကနေပြီးတော့ဟိုဆရာမတို့ရဲ့မျှော်လင့်ချက်ပေါ့နော်အဓိကဆရာမတို့ရဲ့မျှော်လင့်ချက်ကဘာလဲရှင်
အခုဒီ dry house ရဲ့လုပ်နေတဲ့ပုံစံကကြတော့ကျမတို့ဒီအခုဒီ session နေဒီ mental health နဲ့ပတ်သက်တော့ပံ့ပိုးမှုပေးတဲ့ session တွေကိုလုပ်နေရတဲ့ရည်ရွယ်ချက်တွေနံပါတ်1ကတော့ ဒီမန်တန်ဟဆိတ်ပိုင်းဆိုင်ရာစိတ်ဖိစီးမှုတွေကနေမှရမယ်နောက်ဆက်တွဲဆိုးကျိုးတွေကိုကာကွယ်ခြင်းတဲ့အတွက်ကြောင့်မလို့ prevention ပုံစံနဲ့အရင်စရပေါ့နော်နောက်တစ်ခုကသူ့မှာလည်းလက်ရှိကိုအဲ့လိုမျိုးစိတ်ဖိစီးမှုနဲ့ပတ်သက်သောအဒီလက္ခဏာပဲရှိရှိပြဿနာပဲရှိနေပါစေအဲ့ဒါလေးကိုပါကျွန်တော်တို့စ조사ပြီးတော့ဖြေလျှော့ပေးခြင်းဆိုတဲ့ဟာကိုသွားတယ်အဲ့တော့ဆေးတိုက်ပြီးတော့လောက်တာမဟုတ်တဲ့ non-medical approach တွေနဲ့သွားပြီးမှကျွန်တော်တို့ကူညီပေးတယ်ပေါ့နော်အဲ့ဒီကြောင့်မလို့ဒီကျွန်တော်တို့ရဲ့မျှော်လင့်ချက်ကတော့ပို့ပြီးတော့ဒီနောက်ဆက်အနာဂတ်မှာစိတ်ပိုင်းဆိုင်ရာနောက်ဆက်တွဲ social တွေမဖြစ်ပွားရေးရေးကိုလည်းမျှော်လင့်သလိုလက်ရှိမှာလည်းပိုကောင်းတဲ့သူတယောက်ဖြစ်ဖို့အတွက်ပိုကောင်းတဲ့စိတ်ပိုင်းဆိုင်ရာပို့ပြီးတော့ပြည့်ဝတဲ့ဒီလူသားတယောက်ဖြစ်ဖို့အတွက်ကိုမျှော်လင့်တယ်ပေါ့နော်
โอเคပါကျေးဇူးတင်ပါတယ်ဆရာမအခုလိုမျိုးအချိန်ပေးပြီးတော့မေးတာတွေဖြေပြီးရဲ့ကျေးဇူးတင်ပါ
ဟုတ်ကဲ့ပါရှင်ကျေးဇူးပ
ါ VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါVOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့တံမဲနဲ့ Blue Mark အပြာရောင်အမှတ်လေးပါတာလိပ်ပြီးနေကြပါတယ်။ VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
။အခုတော့ကမ္ဘာမြတ်မီဒီယာမြင်ကွင်းကိုကြည့်ကြအောင်ပါ။တရုတ်နိုင်ငံဘေကျင်းမှာလုပ်တဲ့ငင်းချမ်းစွာအတူရှင်တွဲနေထိုင်ရေးမှု၅ချက်အနည်း90ပြည့်အခါနာကိုသမ္မတဟောင်းဦးသိန်းစိန်တက်ရောက်ခဲ့ပါတယ်။ဘာကြောင့်လက်ရှိစစ်ကောင်စီကောင်းစွာဘုံချုပ်မှုကြီးပင်အွန်လိုင်းကိုမဖိတ်ကြားပဲသမရဟောင်းဦးသိန်းစိန်ကိုဖိတ်ကြားတာပါလေသမရဟောင်းဦးသိန်းစိန်ရဲ့တရုတ်ခီးစင်ကဘလို့အကျိုးသက်ရောက်မှုတွေဖြစ်ပေါ်လာနိုင်ပါသလဲစတဲ့အကြောင်းတွေကိုစောင်းမရှိပြည်သိနိုင်ကအခုလိုတင်ပြထားပါလေ
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြတ်မီဒီယာမြင်ကွင်းကန္တာကနေတမရဟောင်းဦးသိန်းစိန်ရဲ့တရုတ်ခီးစဉ်မြမနိုင်ငံရေးအပေါ်ဘယ်လိုအကျိုးသက်ရောက်နိုင်သလဲဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါ ARD မြည်ရည်ကြီးလို့မြကြီးနာမျိုးဘာဝင် ARD မြည်အထက်ပိုင်းဒေသတွေမှာရေဘေးဒုက္ခကြုံတွေ့နေရတဲ့သတင်းတွေစီတီမတ်စင်ဂေဟာစတဲ့နာမည်ကြီးစူပါမားကတ်တွေရဲ့အမှုဆောင်အရာကြီးချုပ်တွေစစ်ကောင်စီရဲ့ဖမ်းဆီးခြင်းခံရတဲ့သတင်းတွေယူမပန် ARD ဘန် UAB လို့ခေါ်တဲ့ United Emirates Bank အပါအဝင်ဘဏ်ခုနှစ်ခုကိုစစ်ကောင်စီကအရေးယူမယ်ဆိုတဲ့သတင်းတွေဟာပြီးခဲ့တဲ့သတင်းပတ်ထဲမှာဆိုရှယ်မီဒီယာတွေအပါအဝင်မီဒီယာတွေမှာဦးစားပေးသတင်းတွေဖြစ်ခဲ့တာတွေ့ရပါတယ်။ဒါအပြင်တကြောပြန်တစ်တုံညာနှစ်ခွန်စစ်စင်ရေးစတင်လိုက်တဲ့ရှမ်းပြည်နယ်မြောက်ပိုင်းနဲ့ပြည်ဦးလွင်မရရနဲ့မိုးကုတ်မြို့တဝိုက်ကတိုက်ပွဲသတင်းတွေနဲ့အတူတမရဟောင်းသိန်းစိန်ရဲ့တရုတ်ပြည်ခီးစဉ်တွေဟာလည်းလူအများအာရုံစိုက်ခံရတဲ့သတင်းတွေဖြစ်ခဲ့ပါတယ်။တမရဟောင်းသိန်းစိန်ကိုတရုတ်နိုင်ငံကငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ရေးမူကြီး9ရက်ချမှတ်ခဲ့တဲ့နှစ်90ပြည့်အထိမ်းအမှတ်အခမ်းအနားကိုဖိတ်ကြားခဲ့ပါတယ်။အဲ့ဒီအခမ်းအနားကိုဇွန်လ28ရက်နေ့ကဘေကျင်းမှာပြုလုပ်ခဲ့တာဖြစ်ပြီးတရုတ်တမရရှီကျင့်ဖင်ကိုယ်တိုင်တက်ရောက်ခဲ့တာတွေ့ရပါတယ်။နောက်တစ်နေ့ဇွန်လ29ရက်နေ့မှာတမရဟောင်းဦးသိန်းစိန်ကိုတရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကလည်းတီးခြားတွေ့ဆုံခဲ့ပါတယ်။ဒါကြောင့်လဲတရုတ်ကလက်ရှိစစ်ကောင်းဆောင်မင်းအောင်လှိုင်ကိုမဖိတ်ကြားပဲတမရဟောင်းဖြစ်တဲ့ဦးသိန်းစိန်ကိုဘာကြောင့်ဖိတ်ကြားရတာလဲဆိုတဲ့မေးခွန်းတွေလည်းထွက်ပေါ်လာတာဖြစ်ပါတယ်။စင်ကာပူအခြေစိုက် Central News Asia သတင်းဌာနကတော့အခုခီးစဉ်ဟာ2021နောက်ပိုင်းဦးသိန်းစိန်ရဲ့ပထမဆုံးနိုင်ငံသားခီးစဉ်ဖြစ်တယ်။တရုတ်မြန်မာဆက်ဆံရေးမှာဘာလဲလို့မေးခွန်းထုတ်เสียရလဲဖြစ်တယ်။မင်းအွန်လိုင်းကိုကြော်လွန်ပြီးဦးသိန်းစိန်ကိုဖိတ်တာဟာတရုတ်အနေနဲ့မင်းအွန်လိုင်းကိုစိတ်ပြက်နေပြီဆိုတာကိုပြသတာဖြစ်တယ်။လက်ရှိကောင်းဆောင်လဲမဟုတ်လောလောဆယ်နိုင်ငံရေးမှာတက်တက်ကြွကြွပါဝင်နေသူလဲမဟုတ်တဲ့ဦးသိန်းစိန်ကိုဖိတ်ကြတာဟာမင်းအွန်လိုင်းကိုမြန်မာနိုင်ငံရဲ့ကောင်းဆောင်အဖြစ်အသိအမှတ်မပြုဘူးဆိုတာကိုတရုတ်ကအချက်ပြလိုက်တာလဲဖြစ်တယ်။တရုတ်အနေနဲ့စစ်ကောင်စီအစင်းမြင့်အရာရှိကြီးတွေကိုဖိတ်ကြားခဲ့တာတွေရှိပေမဲ့မင်းအွန်လိုင်းကိုတိုက်ရိုက်မထိတွေ့ပဲရှောင်နေခဲ့တယ်။စစ်ကောင်စီကတက်တန်းတိုးနေတဲ့အရေးပေါ်ကာလ6လဟာလဲမကြခင်မှာပြည့်တော့မှာဖြစ်တယ်။ အဲ့ဒီအချိန်မှာအရသားတွေပါဝင်တဲ့ဂျာပြအစိုးရဖွဲ့မယ်ဆိုတဲ့သတင်းတွေထွက်နေသလို2025မှာရွေးကောက်ပွဲလုပ်မယ်လို့လည်းစစ်ကောင်စီကပြောထားတာရှိတယ်။တမရဟောင်းဦးသိန်းစိန်ဟာဂျာပြအစိုးရမှာပါဝင်လာမလား။ဒါ့အပြင်ဦးသိန်းစိန်တမရလက်ထက်ကရပ်ဆိုင်းခဲ့တဲ့အေယာရီမြစ်စုံစီမံကိန်းပြန်ဆဖို့စစ်ကောင်စီကပြင်ဆင်နေတဲ့သတင်းတွေလည်းထွက်နေတယ်လို့ CNA သတင်းကဆိုပါတယ်။BBC မြန်မာပိုင်းကတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တရုတ်နိုင်ငံဆက်ဆံရေးအဆင်မပြေတာလျှို့ဝှက်ချက်တောင်မဟုတ်တော့ဘူးလို့နေပြည်တော်အတိုင်းဝိုင်းကရောကျွမ်းကျင်သူတွေကပါတုံ့တက်ကြပါတယ်တရုတ်ကလူလဲကစားဖို့တိုက်တွန်းနေတာကြာပါပြီဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နေရာကိုဘယ်သူဆက်ခံမလဲဆိုတာကိုတရုတ်ဘက်ကမကြာခဏစကားတွေထည့်ပြောရင်သူတို့သဘောထားကိုပြသတဲ့အကြောင်းတန်တမာအတိုင်းဝိုင်းနဲ့နှီးစပ်တဲ့သတင်းအရင်းမြစ်တူကပြောတယ်ဦးသိန်းစိန်ဟာတရုတ်ကပေးလိုက်တဲ့ဇာညွန့်နဲ့ဦးမေအောင်လှိုင်ကိုနားချနိုင်မလားစောင့်ကြည့်ရမယ်လို့နိုင်ငံရေးကဲခတ်တဲ့ဦးကပြောတဲ့အကြောင်းကိုတမရဟောင်းရဲ့တရုတ်ခီးစဉ်ဘယ်လိုထူးခြားလဲဆိုတဲ့ BBC ဆောင်းပါးမှာဖော်ပြထားတာတွေ့ရပါတယ်။ငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ရေးမူကြီး၅ရပ်ကိုဗန်နောင်းမူလို့လည်းလူသိများပါတယ်။ဘာကြောင့်လဲဆိုတော့ငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ရေးမူ၅ရပ်ကို1955ခုနှစ်ဧပြီလမှာအင်ဒိုနီးရှားနိုင်ငံဗန်နောင်းမြို့မှာပြုလုပ်ခဲ့တဲ့ဗန်တောင်းညီလာခံကချမှတ်ခဲ့တာကြောင့်ဖြစ်ပါတယ်။ဗန်တောင်းညီလာခံမှာငြိမ်းချစွာအတူရှင်တွဲနေထိုင်ရေးမူ၅ချက်ကိုဥဆောင်တင်သွင်းခဲ့တဲ့နိုင်ငံတွေကတော့မြန်မာ၊အိန္ဒိယနဲ့တရုတ်နိုင်ငံတွေဖြစ်ပါတယ်။အဲဒီလိုဥဆောင်ခဲ့တဲ့မြန်မာ၊အိန္ဒိယနဲ့တရုတ်နိုင်ငံတွေရဲ့ဝန်ကြီးချုပ်တွေကတော့ဝန်ကြီးချုပ်ဦးနူ၊ပန်တစ်နေရူးနဲ့ချူဝင်လိုင်းတို့ဖြစ်ပါတယ်။ဒါကြောင့်လဲတရုတ်ကဗန်တောင်းမူချမှတ်ခဲ့တဲ့190ပြည့်အခမ်းအနားကိုဗန်နောင်းညီလာခံကျင်းပစဉ်ကဥဆောင်ခန်းကဏ္ဍမှာပါဝင်ခဲ့တဲ့ဝန်ကြီးချုပ်ဦးနုကိုလေးစားအသိမှတ်ပြုတဲ့အနေနဲ့ဦးနုရဲ့သမီးဖြစ်သူဒေါ်သန်းသန်းနုကိုထည့်သွင်းဖိတ်ကြားခဲ့တာဖြစ်ပါတယ်။ဗန်နောင်းညီလာခံကိုအာရှနဲ့အာဖရိကမှာနိုင်ငံ26နိုင်ငံတက်ရောက်ခဲ့ပါတယ်။ငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ရေးဗန်နောင်းမူ၅ချက်ကတော့1နိုင်ငံတစ်နိုင်ငံဤပိုင်တဲ့နယ်ပယ်တည်တံ့ရေးနှင့်အချုပ်အခြာအာဏာကိုအခြားနိုင်ငံတစ်ခုကလေးစားရန်2တနိုင်ငံနှင့်တနိုင်ငံကျူးကျော်တိုက်ခိုက်ခြင်းမပြုရန်3တနိုင်ငံနှင့်တနိုင်ငံပြည်တွင်းရေးကိစ္စအရများတွင်ဝင်ရောက်ဆွတ်ဖြတ်ခြင်းမပြုရန်4တနိုင်ငံနှင့်တနိုင်ငံအဆင့်အတန်းချင်းတူညီမှုရရှိရန်နှင့်နှစ်ဦးနှစ်ဝအကျိုးဖြစ်ထွန်းစေရန်5နိုင်ငံရေးဝါဒအချင်းချင်းကွဲလွဲစေကာမူတနိုင်ငံနှင့်တနိုင်ငံငြိမ်းချမ်းစွာအတူတကွပေါင်းသင်းဆက်ဆံနိုင်စေရန်တို့ဖြစ်ပါသည်သမရဟောင်းဦးသိန်းစိန်ရဲ့တရုတ်ခီးစဉ်မတိုင်မီဇွန်လတတိယပတ်ထဲမှာအမေရိကန်လက်ထောက်နိုင်ငံကြ ాయి ဝန်ကြီးခရစ်တန်ဘရင်ခ်နဲ့စစ်ကောင်စီရဲ့ရည်တအရာရှိကြီးတဦးတို့ဟာဗီယက်နမ်မှာတွေ့ဆုံခဲ့တဲ့ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပါတယ်။အဲ့ဒီတွေ့ဆုံမှုသတင်းနဲ့ပတ်သက်ပြီး VOA ကအမေရိကန်နိုင်ငံကြ ాయి ဌာနကိုမေးမြန်းခဲ့ပါတယ်။အမေရိကန်နိုင်ငံကြ ాయి ဌာနကတွေ့တယ်မတွေ့ဘူးဆိုတာရှင်းရှင်းလင်းလင်းပြန်လည်ဖြေကြားခဲ့တာမရှိဘဲမြန်မာပြည်သူတွေအပေါ်အကြမ်းဖက်မှုတွေရပ်တန့်ဖို့မတရားဖန်ထားသူတွေကိုလွတ်ဖို့လူသားချင်းစာနာမှုအကူအညီတွေခွင့်ပြုဖို့မြန်မာလူထုစန္ဒအတိုင်းဒီမိုကရေစီပေါ်ဆောင်ဖို့အတွက်စစ်ကောင်စီကိုရှင်းရှင်းလင်းလင်းသတင်းစကားပါထားပါတယ်လို့ VOA ကိုဖြေကြားခဲ့ပါတယ်။ဘယ်လိုပဲဖြစ်ဖြစ်အမေရိကန်အနေနဲ့စစ်ကောင်စီနဲ့အဆက်အသွယ်တွေလုပ်နေတယ်တွေးဆမှုတွေရှိနေတယ်ဆိုတဲ့အတိမပြုတ်နိုင်တဲ့သတင်းတွေခက်စိတ်စိတ်ထွက်ပေါ်လာနေတာတွေ့ရပါတယ်။အိန္ဒိယတရုတ်ရောအမေရိကန်ပါမြန်မာနိုင်ငံရဲ့အပြောင်းလဲမှာအရေးပါပြီးအဓိကကျတဲ့နိုင်ငံတွေဖြစ်ပါတယ်။နှစ်နိုင်ငံလုံးကလည်းတော်လိုင်းရင်အင်အားစုတွေနဲ့ထိတွေ့ဆက်ဆံနေသလိုနေပြည်တော်နယ်လည်းတန်တမာရေးလမ်းကြောင်းတွေနီးနီးဆက်ဆက်ရှိနေကြတာပါ။ဒါကြောင့်လဲနိုင်ငံရေးစောင့်ကြည့်လေ့လာသူတူကတရုတ်ရောအမေရိကန်ပါကျွန်တော်တို့နိုင်ငံအပြောင်းလဲအတွက်အရေးပါတဲ့နိုင်ငံတွေဖြစ်ပါတယ်။အဲ့ဒီတော့ကျွန်တော်တို့ဒီနေ့ဆင်နွှဲနေတဲ့တော်လိုင်းရေးရဲ့ရည်ရွယ်ချက်ကပါလေ။တော်လိုင်းရေးကောင်းဆောင်တွေဟာအဲ့ဒီရည်ရွယ်ချက်တွေပေါ်မှာခိုင်ခိုင်မာမာယက်တည်ပြီးတိကျတဲ့မူဝါဒရှင်းလင်းတဲ့ narrative တွေတည်ဆောက်နိုင်ဖို့အရေးကြီးပါတယ်။အဲ့ဒီလိုမဟုတ်ရင်နိုင်ငံကြီးနှစ်နိုင်ငံကြားမှာညက်သွားပြီးစစ်ကောင်စီထွက်ပေါက်ရသွားနိုင်တယ်ဆိုတာကိုသတိကြီးကြီးထားလှုပ်ဆောင်ဖို့လိုအပ်မှာဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ
။အခုတော့ ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများလည်းရောက်လို့လာပါပြီ။ဒီပတ်မှာတော့Federal ပြည်တော်စုမျော်မှန်းချက်အပြောင်းလဲများအကြောင်းဒုတိယပိုင်းကို ISP မြန်မာကတုံ့သက်ထားပါတယ
် က်ရေးကြိုးပမ်းမှုနဲ့အတူပြည်ထောင်စုတည်ဆောက်နိုင်ဖို့အချိန်ချင်းကြိုးပမ်းခဲ့ပြီးမယ်မအောင်မြင်သေးတဲ့မြန်မာနိုင်ငံဟာအခုတော့အပြောင်းလဲတွေနဲ့ကြုံတွေ့လာရပါတယ်ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးမျှော်မှန်းချက်တွေမှာဘလို့အပြောင်းလဲတွေရှိလာပြီလဲဆိုတာကို ISB မြန်မာကအပိုင်းလိုက်ဖော်ပြနေတာဖြစ်ပြီးဒီတစ်ပတ်မှာအပိုင်းနှစ်ကိုတင်ပြပါမယ်အာဏာသိမ်းမှုအလွန်နှွေဦးတော်လှန်ရေးအင်အားစုတွေကြာတိုးတက်ပြောင်းလဲမှုတွေရှိလာပါပြီဒီချိန်မှာအာယုံစိုက်တဲ့အပြောင်းလဲ၃ခုကိုသတိပြုမိပါတယ်ဖက်ဒရယ်ပြည်ထောင်စုတည်ထောင်ရေးနှိုးကြားလာချိန်မှာပဲကွန်ဖက်ဒရေးရှင်းတောင်းဆိုမှုအသံတွေထွက်ပေါ်နေပါတယ်ဖက်ဒရယ်တပ်မတော်တရက်ထူထောင်သင့်တယ်လို့ပြောဆိုလာကြပြီမယ်အမြင်နဲ့အယူအဆကွဲပြားနေကြပါသေးတယ်ဗမာပြည်နယ်ရှိသင့်တယ်ဆိုတဲ့အယူအဆနဲ့ဗမာနိုင်ငံရေးအနှစ်သာရခံယူချက်တွေပြောင်းလဲလာပါတယ်တစ်ဖက်မှာလည်းအနာဂတ်ပြည်ထောင်စုအရေးညှိနှိုင်းမှုကအကျက်တဲဖြစ်နေပုံရပါတယ်စစ်စင်ရေးတစ်တုံညာနှစ်ခွန်အလွန်မှာဒီလိုအကျက်တဲကပိုပြီးထင်ရှားလာပါတယ်အထူးသဖြင့်ရှမ်းပြည်နယ်မြောက်ပိုင်းနဲ့ရခိုင်ပြည်နယ်မှာနေမြေအများပြားရရှိထားတဲ့ညီနောင်မဟာမိတ်သုံးဖွဲ့ဟာအမျိုးသားညီညွတ်ရေးအတိုင်ပင်ခံကောင်စီ NUCC နဲ့ကရင်နီချင်းစတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တချို့ပူပေါင်းရေးဆွဲလက်ခံထားတဲ့ Federal Democracy ပြည်ညင်ကိုကတိပြုပါဝင်လက်မှတ်ထိုးထားတာမျိုးလည်းမရှိသေးပါဘူးမြန်မာနိုင်ငံကိုချစ်တဲ့အင်အားစုတွေကတော့ဒီနိုင်ငံကိုကြရှုံးနိုင်ငံမဖြစ်စေချင်ကြပါဘူးတိုင်းပြည်ပြိုကွဲမဲ့အရေးထက်နိုင်ငံတစ်ခုဖြစ်ဆက်လက်ရပ်တည်နိုင်ရေးကြည်တန်ထားကြပါတယ်နိုင်ငံရဲ့ဗဟိုချက်မှဆိုတဲ့ပြည်ထောင်စုရဲ့စင်တာကဘလို့ဖြစ်တင်တာကိုအားလုံးညှိနှိုင်းကြဖို့လိုပါတယ်ဖက်ဒရယ်ယူနစ်ပြည်နယ်တွေတည်ဆောက်ရေးလုပ်ငန်းစဉ်ကအရေးကြီးပါတယ်တချိန်တည်းမှာမျှဝေခံယူနိုင်မဲ့အုပ်ချုပ်ရေးစနစ်ကိုလည်းပြောဆိုကြဖို့ပါပဲပြည်ထောင်စုတည်အရေးကိုလည်းစိတ်ကူးစိတ်တမ်းအစ်စ်တွေနဲ့အားထည့်ကြဖို့လိုအပ်ပါတယ
်ဖြူရီအမေရိကန်တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ဖြူရီမြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bami.fuinews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်ဖြူရီမြန်မာအင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်အဲ့နောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာတွေမှာ application ရယူနိုင်ပါရဲ့နော် view american တန်ရဲ့ရုပ်သံတဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင်
VOA ကနေထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်တွေ Radio အသံနဲ့အစီအစဉ်တွေကို VOA Internet စာမျက်နှာဖြစ်တဲ့ bumis.voanews.com ရဲ့ပင်မစာမျက်နှာလက်ရဘက်မှာတွေ့ရတဲ့ဓာတ်ရိုက်နားဆင်ရဆိုတဲ့အောက်မှာနေ့စဉ် TV သတင်းလောTV Magazine နဲ့ Video သတင်းတူတွေကိုကဏ္ဍလိုက်အလွယ်တကူကြည့်ရှုနိုင်ကြပါတယ်။အခုတော့လူမှုအမြင်တွေကိုနားထောင်ကြအောင်ပါ။မြန်မာပြည်မှာပေးစာတွေကိုမအေးသံတော်ကျော်ကတင်ကြပြန်ကြပေးထားပါတယ်။
ရှင်ပြောမင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တို့တွေနဲ့စာချင်ပါတယ
်
ောင်းမင်းဆိုတဲ့သောရရှင်ကမိပြတဲ့အခါမှာရေဒီယိုကနေနားထောင်မိလာရင် Facebook YouTube တို့ကနေအဆင်ပြေသလိုနားဆင်ကြည့်ရှုပါတယ်။နောက်တစ်နေ့ပြန်တွေ့ဖို့အဆင်စောင့်မျှော်နေပါတယ် VOE တဲ့။ဟုတ်ကဲ့ကျေးဇူးတင်ပါတယ်နော်။ထထဆိုတဲ့သောရရှင်ကလည်းမက်ဆုံမို့ပို့ပြီးကြည့်ကောင်းနေပါတယ်။မက်ခင်လေးလည်းတည်တည်ငြိမ်ငြိမ်နဲ့ချစ်စရာကောင်းနေပါတယ်။သတင်းတွေအတွက်ကျေးဇူးတင်ပါတယ်။ဝိုင်းတော်သားတွေအားလုံးချမ်းမြေ့ကြပါစေလို့မချမ်းမြေ့နိုင်သေးတဲ့အရက်ကဆုတောင်းပါတယ်တဲ့။โอเคအများဆုံးမြမပြည်သူတွေချမ်းမြေ့ပါစေလို့ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးမျှော်လင့်မိပါတယ်ရှင်။ဒီနေ့ကိုထုတ်လွှင့်ပေးလို့အထူးကျေးဇူးတင်ပါတယ်ဆိုတဲ့သောရရှင်တယောက်ကတော့
မင်္ဂလာပါ view ကြီးမနေ့တိုင်းသတင်းနာထောင်ရင်းနဲ့ရဝေးက view ရဲ့အမျိုးတွေအမိမြေသတင်းတွေထုတ်လွှင့်ပေးနေတာနားထောင်လိုက်တိုင်းစေတနာ့ကိုအပြည့်နားလဲကျေးဇူးတင်ဥညွတ်နေမိပါတယ်။အမိမြေအတွက်စိတ်ပူနေကြတာတွေကိုလွှင့်ပေးနေတဲ့အဖွဲ့သားတွေရဲ့အတန်တွေကပေါ်ပြနေလို့မျက်ရည်လည်မိပါသေးတယ်။ကျွန်တော်တို့လိုအဖြစ်မျိုးဘယ်တော့မှမတွေ့ကြုံကြပါစေနဲ့အေးချမ်းသာရတဲ့အခုဘဝများထာဝရပိုင်ဆိုင်နိုင်ကြပါစေလို့ဆုတောင်းမေတ္တာပို့လျက်ပါရဝေးကမျိုးတို့ကြီ
းဒီဆမရေးသွားခဲ့တာကျွန်တော်တို့လိုအဖြစ်မျိုးဘယ်တော့မှမတွေ့ကြုံကြပါစေနဲ့လို့ရေးလာလို့အထူးစိတ်မကောင်းဖြစ်စရာပါရှင်ကျွန်တော်တို့ဝိုင်းတော်သားတွေလည်းအဝေးတနေရာမှာဒီလိုအခြေအနေတွေနဲ့ကြုံမနေရတာမှန်ပေမဲ့ကျွန်တော်တို့ရဲ့မိဘမောင်ဘွားဆွေမျိုးမိတ်ဆွေအားလုံးကမြန်မာပြည်မှာပဲမဟုတ်မြန်မာပြည်ငြိမ်းချမ်းမှုကိုအားလုံးနဲ့တူတူထက်တူမျှော်လင့်နေမိပါတယ်ဆိုတာပြောချင်ပါတယ်ရှင်ကိုစိုးနိုင်ဆိုတဲ့တော်ရှင်မိခွန်းလေးတစ်ခုမေးလာတာကိုပြန်ပြီးဖြေပေးချင်ပါတယ်နော်သူကမသိလို့မေးပြရစီဗျာဆိုပြီးတော့ Telegram VOA Channel ကနှစ်ခုဖွင့်ထားတာလားဗျာတဲ့ဟုတ်ကဲ့သူပါကြောင့်မိရလဲချက်ချင်းတီးလိုက်ပါတယ်ဟုတ်ပါတယ် Telegram မှာ VOE လို့ရှာလိုက်ရင်အကောင့်နှစ်ခုဖြစ်နေတာတွေ့ရပါတယ်တကယ်တော့ကျမတို့ဟာတစ်ခုတည်းပါ VOE American တန်ရဲ့ Telegram Channel မှာ VOE Burmese ဆိုတဲ့ဘေးနားမှာအပြရောက်အမှတ်လေးပါပါတယ်เนาะအမှတ်လေးချစ်ထားတာပါတခြားဟာတွေက VOE နာမည်နဲ့ပုံမှားရိုက်ထားတဲ့စာမျက်နှာတွေဖြစ်ပါတယ်ကျမတို့ရဲ့ Telegram လိပ်စာကတော့ t.me/s/VOA Burmese News ဖြစ်ပါတယ် Telegram channel ကကျမတို့ရဲ့နာမည်က VOA Burmese ပဲဖြစ်ပါတယ်เนาะသောရရှင်တွေအနေနဲ့ YouTube တို့ Facebook တို့ကနေအမြဲတမ်းကြည့်ရှုနေတဲ့သောရရှင်တွေကို Telegram စာမျက်နှာကိုလည်းလာပြီးတော့ကြည့်ရှုကြဖို့ဖိတ်ခေါ်ခြင်းပါတယ်เนาะ Telegram ကသူ့ဘာသူအလိုလျောက်သတင်းတွေကိုပို့ပေးနေတာဖြစ်လို့ပါအားပေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်ဒီကိုစာရေးလာကြတဲ့သောရရှင်တွေမှာတော့အများသောအားဖြင့်မြန်မာနိုင်ငံမှာနေစဉ်ကျင်လည်နေရတဲ့လူမှုဘဝအခြေအနေတွေပြီးတော့တွေးကြုံနေရတဲ့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်တွေးကြုံနေကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရေးလာကြတဲ့သောရရှင်တွေရဲ့စာတွေကိုအမြဲတမ်းရရှိပါရနော်ဒီထဲကစာတွေကိုလည်းအပတ်စဉ်တိုင်းထည့်ပြီးတော့ဖော်ပြပေးနေပါတယ်။အမေရိကန်နိုင်ငံရေးနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးချင်ပါတယ်ရှင်။အခုနှစ်ကအမေရိကန်သမ္မတရွေးကောက်ပွဲနှစ်ဖြစ်တာမလို့ရွေးကောက်ပွဲနဲ့ပတ်သက်တဲ့သတင်းတွေကိုလည်းကျမတို့ VOA ကတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။ဒီမှာသောရရှင်ထွန်းထွန်းက
လာမယ့်အမေရိကန်ရွေးကောက်ပွဲကအမေရိကန်အတွက်တည်းမဟုတ်ပါဘူး။ကမ္ဘာကြီးအတွက်လည်းအပြောင်းအလဲဖြစ်စေနိုင်ပါတဲ့သမ္မတတယောက်လိုပြီးလွတ်တော်တွေကိုဥပဒေမဲ့စီးနှင်းကြော်ဝင်မှုကဥပဒေကိုမလေးစားကြပါလေ။ထရန်သာထပ်ပြီးသမ္မတဖြစ်မယ်ဆိုရင်အမေရိကန်ပြည်သူလူထုရဲ့စင်ကြုံတရားနဲ့ resilience မရှိဘူး၊စွမ်းမရှိဘူးဆိုတာပြနေပါလေ။ကုံစင်းတုံးနည်းနည်းတက်တာကိုတောင်တောက်မခံနိုင်တဲ့လူတွေအမေရိကန်မှာများနေမယ်ဆိုရင်ထရန်လူသမ္မတတွေကိုတရုတ်နဲ့ရုရှားကအရန်ကြိုက်တာပေါ့ဗျာ
။အမေရိကန်မှာကုံစင်းတုံးနေစေတတာကိုအောက်မခံနိုင်မနဲ့လူတွေကဒီလက်ရှိသမ္မတဘိုင်ဒန်ကိုမကျေနပ်ဖဲနဲ့အရင်သမ္မတကိုသာပြန်ပြီးတော့မဲပေးမယ်ဆိုရင်တော့အမေရိကန်ရဲ့အခြေအနေစိုးတဲ့ဆိုးပါမယ်ဆိုပြီးတော့ဒီသောရရှင်သူ့ရဲ့နိုင်ငံရေးအမြင်ကိုရေးလာတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ရင်းဖွင့်လာတဲ့စာတွေကိုဖော်ပြပေးသွားခြင်းပါတယ်ပြည်သူတွေကအထူးထောင်းခံရတဲ့ဘက်ကကြီးပါပဲဆိုပြီးတော့ online ငွေလိမ်ကိုင်းတွေတောင်းကျမ်းတဲ့မြောက်ဝတီဘက်မှာအလုတ်သွားလုံနေတဲ့သူတယောက်ရေးပြီးတော့ရင်ဖွင့်လာတဲ့စာကိုဖော်ပြပေးချင်ပါသေးတယ်
။အစင်မပြေလို့မြောက်ဝတီရွှေကုတ်ကိုဘက်မှာအလုတ်သွားလုပါတယ်။ဒေတာဖွံ့ဖြိုးရေးအတွဲလို့ပြောပြီး BGF ကဘတ်တထောင်တောင်းပေမဲ့သူ့လက်အောက်အကျိုးတူလုပ်နေတဲ့ရထိုက်ကုမ္ပဏီဟာအလုတ်သမားဝန်ထမ်းတွေစီကနေအခွန်ငွေဘတ် 9,000 နီးပါးဖြတ်တောက်ကောက်ခံပြီးတစ်လကိုဘတ်တထောင်ပုံမှန်ကောက်တော့မှာပါလှုပ်ချင်နိုင်လှုပ်ပြီးအလုတ်သမားတွေကိုမငဲ့ကွက်အတင်းအဓမ္မခိုင်းစင်နေတာဖြစ်ပါတယ် လူအခွင့်အရေးကိုအရန်ချုပ်ပေါက်ကျူးလွန်နေတဲ့အဖွဲ့အစည်းနဲ့ကုမ္ပဏီအကြောင်းသတင်းကိုတင်ဆက်ပေးစေချင်ပါတယ်
။ဒီတော့ရှင်ကရွှေကုတ်ကိုမှအလုတ်သွားလုပ်နေရဲ့ဆိုလို့အဲ့ဒီကသူပြောတဲ့အလုတ်ကဘာလို့မျိုးလဲစဉ်းစားမိပါရဲ့နော်။အဲ့ဒီနေမီကအွန်လိုင်းဒူးစရိုက်လုပ်ငန်းတွေကြီးစိုးတဲ့နေရာမလို့အဲ့လိုမျိုးအလုတ်ဖြစ်နေမလားလို့ရဲ့နောက်ပြီးတော့အဲ့လိုအလုတ်မျိုးဖြစ်နေလို့အလုတ်သမားအခွင့်အရေးချိုးဖောက်နေတာလားဆိုပြီးတော့တွေးမိပါရဲ့ရှင်။အခုဆက်ပြီးတော့မွန်ပြည်နယ်မော်လမြိုင်မြို့ကြာအင်းကျေးရွာအုပ်စုဇော်ကုန်းကျေးရွာမှာနေထိုင်ပါတယ်ဆိုပြီးတော့သောရရှင်တယောက်သူတို့တင်ပြီးမှဖြစ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်ဒုက္ခကိုပြောချင်ပါတယ်ဆိုပြီးတော့သူတွေတမှာကြုံတွေ့နေရတဲ့ပြဿနာတခုကိုဝေမျှလာတဲ့စာဖော်ပြပေးပါမယ်နော
်စစ်တပ်အာဏာသိမ်းပြီးကလေးကကျွန်တော်တို့ရွာမှာ WY မူရီစေဝါအာဆီယံခေါ်အရွက်ပြုတ်ရည်တွေကိုရွာမှာရှိတဲ့လူငယ်လူရွယ်အစုံသုံးဆွဲပြီးမူရီစေဆွဲနေကြပါပြီWY စီးပြားတွေကိုပေါ်ပေါ်တင်တင်ရောင်းကြသုံးဆွဲကြပါတယ်။အာဆီယံအရွက်ပြုတ်ရည်ကလည်းလူငယ်တွေအကုန်ဆွဲနေပါတယ်။အခြားရွာတွေကလည်းလာပြီးတော့ရောင်းကြဝယ်ကြပါတယ်။ကြာအင်းကော့ခမဲဖအောက်ကလဒန်အစုံပါပဲလာပြီးတော့ရောင်းဝယ်ကြပါတယ်။ရဲရွာအုပ်ချုပ်ရေးတွေကလည်းတိပုံပါပဲ။ဒါပေမဲ့ဖမ်းဆီးတာမလုပ်ပါဘူး။2023နှစ်ကုန်ပိုင်းကမူရည်အထူးစီမံချက်နဲ့လာဖမ်းတော့စေအကြီးကျယ်ရောင်းချတဲ့သူတွေထွက်ပြေးကုန်ကြပါတယ်။သူတို့ကိုလည်းသတင်းပေးတဲ့လူရှိနေပုံပါပဲသတင်းကြိုရလို့ကြိုးဆောင်ပြီးလွတ်သွားကြပါတယ်အချိန်ကြီးပြန်ငြိမ်သွားတော့ဆိုင်ရာပိုင်ရာတွေကိုပတ်စံပေးပြီးပြန်လာနေကြပြန်ပါတယ်အချိန်ကြီးငြိမ်သွားတဲ့အခါမျိုးမှာပြန်ပြီးရောင်းကြပါတယ်ဒီတော့ရွာမှာရှိတဲ့လူငယ်လူရွယ်အကုန်လုံးမူရစ်စေဆွဲကုန်ကြပါတယ်ဒါကြောင့်သက်ဆိုင်ရာကအမြန်ဆုံးထိတိရောက်လာရောက်ဖမ်းဆီးပေးဖို့အတိပေးအပ်ပါတယ်ခင်ဗျ
သူတို့ဒေတာမှာလူငယ်တွေအကုန်လုံးမူရစ်စီဆွဲကုန်ကြပါပြီဒီကိစ္စကိုသက်ဆိုင်ရာကအတိအချာကိုင်တွဲဖြေရှင်းပေးပါဆိုပြီးတော့ဒီတော့ရှင်စာရေးရင်ဖွင့်လာတာဖြစ်ပါတယ်တော့ရှင်ရဲ့ရင်ဖွင့်စာတွေကိုအချိန်ရသလောက်ဖော်ပြပေးခဲ့တာပါအားလုံးအတွက်ပုံမို့ကောင်းမွန်အဆင်ပြေတဲ့နေ့ရက်တွေမကြခင်ရောက်ရှိပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုမိပါတယ်ဒီလိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ချင်းချင်းယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။ email ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါရဲ့။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVue Bambis News ဆိုရယ် Vue မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်သလို Vue မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။နိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါသေး။ Radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါသေး။ထွန်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သွားရှင်နေအားလုံးဘေးရန်တွေရဲ့ကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
ခုဆက်ပြီးကမ္ဘာတော်ထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ခရိုင်းမီးယားဒေသကပကြီအမှုပညာရှင်တို့အားရေအောက်မှာပကြီရေးဆွဲနေပါတယ်။ဂျီတိုင်းနိုင်ငံတောင်ပိုင်းပေါ့မော့မြို့မှာအထီးလိုမှတ်ယူထားတဲ့မွေးမတစ်ကောင်ဟာမိမ့်မလိုက်ဖက်နဲ့မွေးကလေး၁၄ကောင်ကိုမွေးလိုက်ပါတယ်။ဒီလိုကမ္ဘာတော်ကထူးထူးခြားခြားသတင်းတွေကိုကိုငင်းချက်နဲ့မခင်ဖြူထွေတို့ကတင်ဆက်ထားပါတယ
်။ခရမီးယားဒေသကပကြီအမှုပညာရှင်တဦးဟာရေအောက်မှာပကြီရေးဆွဲနေပါတယ်။ပကြီဆရာလက်ဖြင့်ရေငုပ်သမားတဦးလည်းဖြစ်တဲ့ဖျူတိုဒိုဆန်ကိုဟာရေအောက်ပေ30ကျော်မှာပကြီကားတွေကိုဖန်တီးနေတာပါ။သ သူရေးဆွဲတဲ့ပုံတွေနဲ့အနီးကပ်ရှိနေတော့မှဖန်တီးနိုင်တဲ့စိတ်ကလည်းပုံတွေကိုရှင်းရှင်းလင်းလင်းမြင်နိုင်တယ်လို့ယုံကြည်တဲ့အတွက်အခုလိုရေအောက်မှာပကြီးတွေဖန်တီးဖြစ်တာလို့ဒေါ်ဆန်ကိုကပြောပါတယ်။သူကခရိုင်းမီးယားကျွန်းဆွယ်တောင်ပိုင်းမှာရှိတဲ့ရှေးဟောင်းမြို့ဆူဒက်မှာအခုလိုရေးဆွဲနေတာဖြစ်ပြီးတော့ခရိုင်းမီးယားကျွန်းဆွယ်တစ်ခုလုံးကိုရုရှားကယူကရိန်းလက်အောက်ကနေသိမ်းယူထားတာပါ။ပြင်သစ်အမှုပညာရှင်အန်ဒရီလီဘန်ကိုအကြအတူယူပြီးအခုလိုရေအောက်ပကြီးကားတွေကိုရေးဆွဲနေတာဖြစ်ပြီးရေအောက်မှာစုံနေတဲ့ဆေးသားတွေအပေါ်ချက်ပြီးချက်ချင်းဆေးသားတွေအုပ်ပြီးတော့ဖန်တီးနိုင်တဲ့နည်းကိုအသုံးပြုပါရယ်။သူကရေအောက်ကသတ္တဝါတွေရဲ့ပုံပစ္စည်းတွေနဲ့ရေအောက်ကျန်းပြင်ပိုစတာတွေကိုယာနဲ့ချီရေးဆွဲထားပြီးတနေ့မှာပင်လယ်ရေအောက်မှာပဲသူ့ပကြီးပြကန်းကိုပြသသွားဖို့လဲရည်ရွယ်ထားပါရယ်ရှင
်။ဗြိတိန်နိုင်ငံတောင်ပိုင်းပို့စ်မောက်မြို့မှာအချီးလို့မှတ်ယူထားတဲ့မွေမတကောင်ဟာမိလိုက်တာမရှိဘဲမွေကလေး14កောင်မွေးဖွားလိုက်ပါတယ်။ရော်နယ်ဒိုလို့နာမည်ပေးထားတဲ့ဒီအသက်73နှစ်သားအရွယ်ဘိုအာကွန်စထရက်တာမွေမျိုးဟာအစိမ့်မရှိဘဲတောင်အမေရိကတိုက်မှာအများဆုံးတွေ့ရပြီးတော့ဘယ်မွေအထီးထဲမှာထိတွေ့တာမရှိဘဲနဲ့မွေကလေးတွေကိုမွေးဖွားလိုက်တာပါ။အခုလိုဖြစ်တော့ဖြစ်ခဲ့ကိစ္စဟာမွေအမရီဖို့ပါတီနိုဂျနက်စစ်ဖြစ်စဉ်သဘောကြောင့်လိန်ဆက်ဆံမှုမရှိဘဲကလေးမွေးနိုင်တာပါ။အခုမွေတွေကိုပိုင်းရှင်ဖြစ်သူအလုပ်လုပ်တဲ့ City of Postmark College မှာစောင့်ရှောက်ထားပါရယ်ခင်ဗျာ။
ဗြိတိန်နိုင်ငံအင်္ဂလန်နဲ့မင်ကိုရှားယာရက်ကစွာတန်နီရွာကလေးမှာကမ္ဘာကျပ်ဥပောက်ပြိုင်ပွဲကျင်းပခဲ့ပါတယ်။ဖြစ်တဲ့လူနဲ့ဖမ်းတဲ့လူပါတဲ့လူနှစ်ယောက်ပါဝင်တဲ့အသင်းတစ်သင်းအနေနဲ့ကျပ်ဥတွေကိုကြမကွဲအောင်တစ်ဖက်နဲ့တစ်ဖက်ပစ်ပေးရတာပါ။အစပိုင်းမှာ33ပေအကွာ10မီတာလောက်ကစပြီးပစ်ပေးရပေမဲ့အကွာဝေးကတဖြည်းဖြည်းတိုးလာရပါတယ်။ဒီနှစ်မှာလည်းကမ္ဘာချန်ပီယံ3ချိန်ရဖူးထားတဲ့Joe Wilson နဲ့ Brett Greenwood တို့အတွဲကပဲ Champion စုကိုကောက်ွယ်သွားခဲ့ပြီးမီတာ50ကျော်အထိပြင်နိုင်ခဲ့ကြပါတယ်။အခုဒီအားကစားနည်းကိုတကယ်အားကစားနည်းမဟုတ်ဘူးလို့ဝေဖန်တဲ့သူတွေရှိပေမဲ့လည်းဒီအားကစားနည်းဟာလန်တန်ပြည့်ပြိုင်ပွဲလိုပဲဖြစ်ပြီးလန်တန်ပြည့်ပြိုင်ပွဲမှာတော့ပြစ်လိုက်တဲ့လန်ကိုဖမ်းမဲ့သူမရှိပေမဲ့ကျက်ဥပြည့်ပြိုင်ပွဲမှာတော့ကျက်ဥကိုမကွဲအောင်ဖမ်းရမှာဖြစ်ပါတယ်လို့ဒီပွဲကိုစီစဉ်သူတို့ကပြောပါတယ်။အဲ့ဒီနေ့မှာကျင်းပတဲ့ပွဲတွေထဲမှာနောက်ထပ်ရေပန်းစားတဲ့ပြိုင်ပွဲတစ်ခုကတော့ပြိုင်ပွဲဝင်သူ2ဦးအနေနဲ့ကျက်ဥ6လုံးလောက်ကိုခေါင်းနဲ့တိုက်ခွဲရတာဖြစ်ပြီးအဲ့ဒီအထဲမှာပါတဲ့ကျက်ဥအစိမ်းတစ်လုံးကိုခေါင်းနဲ့မတိုက်မိအောင်ရှောင်ရတာပါကျက်ဥအစိမ်းကိုအရင်တိုက်မိတဲ့သူကအရှုံးဖြစ်ပါတယ်ရှင
်အမေရိကန်ပြည်ထောင်စုမှာခွေးတွေအတွက်တီးတန့်ပြေးဆွဲပေးတဲ့ Bugs လို့နာမည်ပေးထားတဲ့လေကြောင်းလိုင်းရှိနေပါပြီခွေးဟောင်းတဲ့အတန်ကိုအစွဲပြုပြီးနာမည်ပေးထားတဲ့ဒီလေကြောင်းလိုင်းဟာနယူးယောက်မြို့နဲ့လော့စ်အိန်ဂျလိစ်မြို့ကြားပြန်တန်းတာဖြစ်ပြီးတော့ခွေးအရွယ်စားဘောင်းစုံနဲ့သူတို့ရဲ့ပိုင်းရှင်တွေဇိမ်ကြကြစတိုင်ကြကြခရီးသွားနိုင်မှုဖြစ်ပါတယ်ခွေးတွေအတွက်လိုအပ်တာအကုန်ဖန်တီးပေးထားပြီးလေရင်ခီးစဉ်မှာစိတ်ဖိစီးတာကိုလျော့ပါစေဖို့ရည်ရွယ်ပါတယ်ဒီလေကြောင်းလိုင်းမှာစီးနှင်းတဲ့ခွေးတွေအတွက်ပထမတန်းစားအတွေ့အကြုံကိုရရှိစေမှာဖြစ်ပြီးတော့လူတွေအတွက်ကတော့အဆင်မြင့်တဲ့အတွေ့အကြုံကိုရစေမှာပါဒီလေကြောင်းလိုင်းကလေရင်တစ်စင်းမှာခွေးဆယ်ကောင်ကိုပဲတဲဆောင်မှာဖြစ်တဲ့အတွက်လူ14ယောက်တင်ဆောင်နိုင်ပေမဲ့လူတွေအတွက်လက်မှတ်ဆယ်ဆောင်ထက်ပိုမရောက်ပါဘူးနေပူစာလှုံလို့ရတဲ့ဆောင်ဆိုင်ရတဲ့အခန်းတွေထဲမှာအစားအသောက်တွေအရုပ်တွေထည့်ပေးထားမှာဖြစ်ပြီးတော့အ мян ချက်ကင်လုပ်ပေးနိုင်မှာဖြစ်သလိုခွေးကလေးတွေအတွက်လေရင်ပေါ်မှာကျန်းမာရေးအတွက်စပါလဲပါဝင်ပါတယ်လောလောဆယ်မှာတော့နယူးယောက်မြို့ထဲက White Plain လေရင်ဝင်းနဲ့Los Angeles မြို့နာကဘန်ကုလေရင်ဝင်းကြားပြေးဆွဲပေးနေပြီးလန်ဒန်မြို့ပါရီမီလန်ရှီကာဂိုနဲ့ဆီယက်တာမြို့တွေကိုလည်းတိုးချဲ့ပြေးဆွဲမှာပါနိုင်ငံတကာခီးစဉ်တွေအတွက်လက်မှတ်တစ်စောင်ကိုအမေရိကန်ဒေါ်လာ 8,000 ကျပ်တင်မှာဖြစ်ပြီးပြည်တွင်းခီးစဉ်တွေအတွက်ကတော့ဒေါ်လာ 6,000 ကျပ်တင်မှာပါခီးစဉ်တစ်ခုမှာခွေးတစ်ကောင်နဲ့လူတစ်ယောက်လိုက်ပါနိုင်ပါတယ
်ထူးခြားစမြတ်တဲ့ရများကြားခဲ့ရတာဖြစ်ပါတယ်တင်လာတဲ့ VOA ရုပ်သံအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေတာပ
ါ။အမေရိကန်ဆိုရရဲ့သဘောထားအမြင်အဖို့ကိုတင်ပြပါရောင်းမယ်ခင်ဗျာ
။မြောက်အတ္လန်တိတ်စစ်စာချုပ်အဖွဲ့ NATO နဲ့အမေရိကန်ပြည်ထောင်စုတို့ကြားတမန်တလျှောက်အအောင်မြင်ဆုံးကာကွယ်ရေးမဟာမိတ်85နှစ်ပတ်လည်အဖြစ်နေတိုးထိပ်သည့်အစည်းအဝေးကိုဇူလိုင်9ရက်ကနေ7ရက်နေ့အထိဝါရှင်တန်မှာကျင်းပမှာဖြစ်ပါတယ်။လက်ရှိကမ္ဘာမှာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုအစည်းအဝေးမှာအယုံဆိုင်ဆွေးနွေးမှာဖြစ်ပြီးအနာဂတ်စိန်ခေါ်ချက်တွေအတွက်လည်းရင်ဆိုင်ရမယ့်နည်းလမ်းတွေချမှတ်ကြမှာဖြစ်ပါတယ်။ နေတိုးရဲ့အခြေခံအုတ်မြစ်တွေကိုပြန်လည်အမှတ်ရဖို့အရေးကြီးကြောင်းနိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကလက်တော်တွေ့ဆုံမင်းမြန်ခန့်တို့ကမှအလေးပေးပြောကြားသွားပါတယ
် And that's the power of collective defense. The power of Article 5. That says an attack on one is
a ta su paung ka kwe mu ye swa a ba cha tan che a ma nga a ya nai ngan ta nai ngan go tat khait ta ha a long go tat khait ta phit de so de a che ga shan lo de lou yat twe go a han ta phit si de a thi yaw so a che de khu phit par de sit pwae ri paw paw ma la aw piti pakha ri shan lwe nai aw a khai ma song de a thi yaw so ni lan de khu le phit par de ba chaung le so ro shan lo de tu ri ma le ta nai ngan go thi yin nato a phwe de khu long ne patat ya raw me so ra tabaw paw tha lo phit par de လက်ရှိမှာတော့ NATO အဖွဲ့32နိုင်ငံရှိပါတယ်။ခုနောက်ဆုံးအဖွဲ့ဝင်ဖြစ်လာတာကဖင်လန်နဲ့ဆွီဒင်နိုင်ငံတို့ဖြစ်ပြီးဒါဟာလွန်ခဲ့တဲ့နှစ်အနည်းငယ်လောက်အထိစိတ်ကူးကြီးလို့တော့မရတဲ့ကိစ္စအဖြစ်လူအတော်များများကယူဆထားတဲ့အရာလည်းဖြစ်ပါတယ်လို့ဝန်ကြီးဘလင်ကင်ကပြောပါတယ
်။ We have an alliance that's stronger.And has greater investment in it than it's ever had.
ဒီတော့ဟာအရင်ကတည်းကပိုမိုအကောင်ပြီးတော့ကာကွယ်ရေးအတွက်အတော်ရင်းနှီးမြှုပ်နှံထားကြတဲ့မဟာမိတ်အဖွဲ့ဖြစ်ပါတယ်။2014ခုနှစ်ဝေလနဲ့အစည်းအဝေးမှာကြေပြုခဲ့ကြသလိုကာကွယ်ရေးအတွက်အသင်းကုန်ထုတ်လုပ်မှုတန်ဖိုး GDP 200ခိုင်နှုန်းထည့်ဝင်တဲ့နိုင်ငံက23နိုင်ငံရှိပါတယ်။2023ခုနှစ်တုန်းကတော့အဲ့ဒီတမတ်ချက်နဲ့ပြည့်မီတဲ့နိုင်ငံက9နိုင်ငံပဲရှိခဲ့တာပါ။အဲ့ဒီတမတ်ချက်နဲ့ပြည့်မီတဲ့နိုင်ငံ23နိုင်ငံရှိလာတဲ့အတွက် NATO အဖွဲ့ဝင်နိုင်ငံအားလုံးရဲ့ကာကွယ်ရေးရင်းနှီးမြှုပ်နှံမှုက18ရာခိုင်နှုန်းတိုးလာပါတယ် ။ NATO မဟာမိတ်အဖွဲ့ပိုမိုခိုင်မာအားကောင်းလာအောင်နောက်ထပ်အလားအလာတွေကတော့မြောက်အမေရိကအပြင်ဥရောပနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်ရေးဖြစ်ပါတယ်
။ We have four partners from the Indo-Pacific coming to the NATO summit as they have for the last 3 years.Australia, New Zealand, Japan, Korea.
ဒီကရက်လေးနှစ်မှာလဲ NATO အစည်းအဝေးကိုတက်ရောက်ခဲ့ကြတဲ့ Indo-Pacific ဒေသကမိတ်ဖက်လေးနိုင်ငံတို့လဲဒီနှစ်အစည်းအဝေးကိုတက်ရောက်လာမှာပါ။ Australia, New Zealand, Japan နဲ့တောင်ကိုရီးယားနိုင်ငံတို့ဖြစ်ပါတယ်။ကမ္ဘာတစ်ဖက်ချမ်းအာရှတိုက်ဖက်ကစိန်ခေါ်ချက်တွေဟာဥရောပနဲ့လဲဆိုင်နေဆိုတာမျိုးမိတ်ဖက်နိုင်ငံတွေပုံမရှုမြင်လာတာကိုရှင်းရှင်းလင်းလင်းအသိအမှတ်ပြုလိုက်တာလည်းဖြစ်ပါတယ်။အာရှမဟာမိတ်တွေဖက်ကလည်းကမ္ဘာတစ်ဝန်းလုံးနဲ့ဥရောပဖက်ကစိန်ခေါ်ချက်တွေကိုသူတို့နဲ့တက်ဆိုင်တယ်လို့ရှုမြင်ထားကြတာပါ။ယူကရိန်းကိုရုရှားတို့ကျူးကျော်တိုက်ခဲ့တဲ့အချိန်မှာပဲဂျပန်ဝန်ကြီးချုပ်ကီရှိဒါကဥရောပမှာဒီကနေ့ဖြစ်ပျက်နေတာတွေအာရှမှာနောက်တစ်နှစ်ဖြစ်လာနိုင်တယ်လို့ပြောပါတယ်။မဟာမိတ်အဖွဲ့ဝင်နိုင်ငံတွေလိုအပ်တဲ့အခါ NATO အဖွဲ့မှာကာကွယ်ပိုင်ခွင့်ရှိတယ်ဆိုတဲ့အချက်ကိုဝါရှင်တန်မှာကျင်းပမဲ့NATO ထိပ်တည်အစည်းအဝေးမှာအသေးအချာဆောင်ရွက်သွားမယ်လို့လည်းဝန်ကြီးဘလင်ကင်ကပြောဆိုသွားပါတယ်။ဒါဟာ NATO အဖွဲ့ဝင်နိုင်ငံအလုံးကပြည်သူတွေရဲ့အကျိုးစီးပွားဖြစ်တယ်ဆိုတာထင်ရှားပါတယ်လို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဘလင်ကင်ကပြောဆိုသွားပါတယ
်။အမေရိကန်စိုးရရဲ့သဘောထားအမြင်အာဝေါ်ကိုတင်ပြလို့ပြီးပါပြီ
။အခုကြားခဲ့ရတာ VOA ရဲ့အာဝေါ်မဟုတ်ဘဲအမေရိကန်စိုးရရဲ့အာဝေါ်ဖြစ်ပါတယ်။အခုတော့သတင်းကြေကျုပ်ကိုပြောပြပါဦးမယ်။တရရီတိုက်ပွဲတွေအတွင်းစစ်ကောင်စီတပ်အလောင်း400ကျော်နဲ့လက်နက်ခဲအများအများသိမ်းဆည်းရပြီတယ်လို့ AA အရခတ်တပ်တော်ကထုတ်ပြန်ပါတယ်။တန်တွဲလေးစိတ်ပါဝင်တန်တွဲမြို့ဝင်းကျင်စစ်ကောင်စီတပ်စခန်းတွေတိုင်ရင်ထားတာချုပ်တွေကို AA ဘက်ကသိမ်းပိုက်ရရှိထားပြီးတန်တွဲမြို့ကိုသိမ်းယူဖို့လက်ကျန်စစ်ကောင်စီတပ်ရင်းတစ်ခုပဲကျန်တော့တယ်လို့ AA သတင်းပြန်ကြားရေးကထုတ်ပြန်ပါတယ်။တန်တွဲမြို့ကိုသိမ်းယူဖို့တိုက်ပွဲတွေပြင်းထန်နေဆဲရှိပြီးအရခတ်တပ်ရဲ့မြို့သိမ်းတိုက်ပွဲတွေပါကက်ကဲတဲ့မြို့သိမ်းတိုက်ပွဲတစ်ခုဖြစ်တယ်လို့လည်းဆိုပါတယ်စစ်ကောင်စီဘက်ကရခိုင်တိုက်ပွဲနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ထုတ်ပြန်တာတော့မရှိသေးပါဘူးဟာမတ်ဆက်အစ္စရေးဆရာအခုတင်းငွေတွေနေမှာကိုလပြည်လာချိန်မှာပဲအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတညာဟုတုတ်ထွက်ဖို့နဲ့အပြစ်ခတ်ရစဲတိုးအားပေးတဲ့အနေနဲ့ဒိုင်းပြည်တော်ဝန်လမ်းကြီးတွေပိတ်ဆို့ပြီးအစ္စရေးဆန္ဒပြသူတွေကတောင်းဆိုနေကြပါတယ်အစ္စရေးဆန္ဒပြသူတွေဟာလမ်းမကြီးတွေကိုပိတ်ဆို့ခဲ့ပြီးအစ္စရေးလွှတ်တော်အမတ်နေအိမ်တွေရဲ့အပြင်ဘက်မှာလည်းဆန္ဒပြခဲ့ကြပါတယ်ပြင်သစ်ပါလီမန်ရွေးကောက်ပွဲမှာတော့မဲရက်လက်ခံမှန်းချက်တွေရတွတ်တော်နေရအများစုကိုလက်ဝဲညွန်ပေါင်းဖွဲ့ကမထစ်မှတ်ဖက်အသာစီရရှိနေပါတယ်။လက်ရှိသမ္မတအီမန်နျူအယ်မက်ခရွန်ရဲ့အလဲလက်ဝါဒီပါတီကဒုတိယနေရာမှာရှိနေပြီးလက်ရဇွန်ပါတီကတတိယလိုက်နေပါတယ်။ရွေးကောက်ပွဲနောက်ဆုံးရက်လက်တွေကတော့တနင်္လာနေ့ဆောပိုင်းထိထွက်လာနိုင်ခြင်းမရှိသေးပါဘူး။မဲရက်လက်ခံမှန်းချက်တွေရလက်ရဇွန်ပါတီကလွတ်တော်နေရတွေပို့အနိုင်ရလာပေမဲ့မူလညွန်မှန်းထားတယ်လို့တော့ဖြစ်မလာခဲ့ပါဘူးခင်ဗျာ။ဒီနေ့မနေ့ထုံလွှင့်ချက်တွေကိုအခုပဲအဆုံးသတ်ပါစီဒီနေ့မနေ့စီစဉ်ထုတ်လို့ရမှုကနားလောင်ပါခုစီစဉ်ကိုရေဒီယိုကလည်းလိုင်းတိုမီတာ24 50 51လိုင်းလာမီတာ190ပြည် VO ရဲ့ဝက်ဘ်ဆိုက် YouTube နဲ့ Facebook စာပြန်နာတွေကလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်။သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းကျန်းမာရွှင်လန်းကြပါစေ။ Video ကိုနားဆင်ကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်။ကျွန်တော်တမောင်သားပါ။